Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဘေးရန်ပေါင်းကကင်းဝေးကြပါစေ။2024ခုနှစ်အောက်တိုဘာလ28ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ကိုဂျိုဒူဆလောင်းကနေကြည့်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မခင်ဗျူထွေးပါရှင်။
အော်တိုဘာတရက်တိုက်ခိုက်မှုအတွက်အီရန်ကိုတုံ့ပြန်တိုက်ခိုက်မှုအောင်မြင်စွာပြီးဆုံးသွားပြီလို့အစ္စရေးကပြောပါတယ်။ထိုင်ဝမ်ကိုအမေရိကန်ကစစ်လက်နက်တန်း1000ကျော်ပို့ရောင်းချတော့မှဖြစ်ပါတယ်။ကြိုင်င်းစစ်ကြီးကစစ်ကောင်စီရဲ့အနန်းကွင်းစစ်ဗျူဟာစခန်းကို KNLA PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်
။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေနောက်ပိုင်းမှာတင်ဆက်ပေးမှာပါ။စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအပေါ်ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဘလို့သဘောထားရှိပါလဲ။သတင်းပေးပို့ချက်အပြည့်စုံနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရရာဒီနဲ့အနာဂတ်ကဘာသတင်းတွေကတူတအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းတင်ဆက်ပေးပါမယ်။အခုတော့ရေစုံနောက်ဆုံးရသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပါမယ်ရှင
်။ Israel ကိုအောက်တိုဘာ1ရက်နေ့ကပဲရင်တဒုံးကျင်နဲ့အီရန်ရဲ့ပြစ်ခတ်တိုက်ခိုက်မှုကိုအစ္စရေးကနေလက်တုံပြန်တဲ့အနေနဲ့စနေနေ့အစောပိုင်းမှာအီရန်နိုင်ငံမြို့တော်တဟီရန်ကိုတိုက်ခိုက်မှုဟာအောင်မြင်စွာပြီးဆုံးသွားပြီလို့အစ္စရေးကပြောပါတယ်။အီရန်နည်းနဲ့နောက်ထပ်တိုက်ခိုက်မှုတွေမလုပ်ဖို့လဲနိုင်ငံတကာကဖိအားပေးကြဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။အစ္စရေးစစ်လေယာဉ်တွေဟာအီရန်မှာရှိတဲ့စစ်ရေးပြစ်မှတ်အများအပြားကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးအောင်မြင်စွာပြန်ရောက်လာပြီလို့အစ္စရေးကာကွယ်ရေးဌာန IDF ကစနေမနေ့ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါဟာတဟီရန်စံတော်ချိန်မနေ့2နာရီခွဲဝန်းကျင်မှာအီရန်မှာပောက်ကွဲမှုတွေစတင်ကြားခဲ့ပြီးနောက်4နာရီလောက်ကြာမှအခုလိုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကတည်းကအစ္စရေးကိုပစ်ခတ်နေတဲ့မစ္စရိုင်းဒုံးကျည်တွေထုတ်လို့ရာအီရန်ရဲ့စစ်ရုံတွေကိုအစ္စရေးလေတပ်ကနေထိမှန်အောင်ပစ်ခတ်နိုင်ခဲ့တယ်လို့အစ္စရေးထောက်လှမ်းရေးသတင်းတွေကတည်ပြုနိုင်တယ်လို့ဒီမစ္စရိုင်းဒုံးကျည်တွေဟာအစ္စရေးပြည်သူတွေကိုတိုက်ရိုက်ချင်းချောက်မှုရှိနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရုရှားတပ်တွေကမစ္စိုင်းထုတ်နဲ့ပစ်ခတ်တဲ့အတွက်ယူကရိန်းကဒနီပရိုမျိုးကလေးမှာကလေးငယ်တူပါဝင်3ဦးသေဆုံးရသလိုယူကရိန်းမြို့တော်ကီယက်ဖ်ရဲ့ဝန်းကျင်ဒေသမှာတော့ဆယ်ကျော်သက်တဦးနဲ့နောက်တူသေဆုံးခဲ့ရပါတယ်ဒနီပရိုမှာရှိတဲ့ရုရှားတိုက်ခိုက်မှုကြောင့်ဒဏ်ရာရသူ19ဦးရှိနေပြီးအဆောက်အဦများပြားလည်းပျက်စီးရတယ်လို့ဒနီပရိုပက်စကော့ဖ်ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်အဲဒီမှာနှစ်ထပ်တိုက်လူနဲ့အဆောက်အဦတစ်ခုပျက်စီးသွားတာဖြစ်ပါတယ်ကလေးငယ်၄ဦးပေါင်းဝင်၁၉ဦးထံရပြီးအဲ့ဒီထက်က၈ဦးကဆေးရုံမှာရှိနေတယ်လို့ပြောပါတယ်။ယူကရိန်းမြို့တော်ကီယက်ဖ်အပဝင်ယူကရိန်းမြို့တွေဟာရုရှားယူကရိန်းကိုဝင်ရောက်ကျူးကျော်ခြင်းတစ်ချောင်းလုံးဒရုန်းနဲ့မစ္စိုင်းဒုံးကျည်တွေနဲ့ပစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်။အခုကျန်းတန်းနဲ့ဆောင်းကာလာရောက်ခံနေလာပြီးမို့ရုရှားကယူကရိန်းရဲ့ဓာတ်ပစ်စင်တွေကိုတိုးမြှင့်တိုက်ခိုက်လာနိုင်ခြင်းရှိတဲ့အတွက်ဒီရန်ကိုတွန်းလှန်နိုင်ဖို့ယူကရိန်းရဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေပိုးပြီးချထားပေးဖို့ယူကရိန်းဆိုတာကတောင်းဆိုပါတယ်ပစိဖိတ်သမုဒ္ဒရာထဲမှာရှိတဲ့ American Bay Guam ကျွန်းမှာရှိတဲ့လေကြောင်းရန်ကာကွယ်ရေးစခန်းတိရှိောက်ဖို့အတွက်ပြင်ဆင်ထားတာတွေကိုအရေအတွက်လျှော့ချလိုက်ပါတယ်ငကုံမူလကစခန်း22ခုရှိရာကအခု6ခုလျှော့ချပြီး16ခုတိရှိောက်သွားမယ်လို့ပြောပါတယ်အဲ့ဒီစခန်းတွေဟာမစ္စိုင်းဒုံးကျည်တွေနဲ့လေကြောင်းတိုက်ခိုက်မှုတွေ360ဒီဂရီဥတီယာမျိုးစုံကလာနိုင်လာကိုကာဝယ်ပေးဖို့စီစဉ်ထားတာပါ American ဒုံးကျည်ကာဝယ် Agency ကပတ်ဝန်းကျင်ဆိုင်ရာတက်ရောက်မှုဆိုင်ရာကြေညာချက်မှာဖော်ပြထားပါတယ်အခုတိရှိောက်မဲ့အစီအစဉ်တဲမှာ Lockheed Martin ရဲ့သတ်ဒုံးကျည်နဲ့ Patriot Pack 3ဒုံးကျည်ကာဝယ်စနစ်တွေအပါအဝင်တခြားဒုံးကျည်ကာဝယ်စနစ်တွေကိုပူးပေါင်းချိတ်ဆက်တိရှိောက်ထားတာပါမနစ်ကစခဲ့တဲ့ပတ်ဝန်းကျင်တက်ရောက်မှုဆိုင်ရာလေ့လာမှုထဲမှာအများဆန္ဒသဘောထားကောက်ခံခဲ့တဲ့အရာမှာဒီဒုံးကျည်ကာဝယ်စနစ်တွေကိုစခန်း16ခုမှာပဲရှော့ချပြီးတိရှိောက်ဖို့အတွက်အကြံပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘာကြောင့်ခုလိုရှော့ချမယ်ဆိုတာတော့အတိအကျမပြောပါဘူး။ဂွမ်ကျွန်းအပစိဖိတ်သမုဒ္ဒရာနဲ့တရုတ်နိုင်ငံနဲ့ပိုးပြီးနီးတဲ့အတွက်ဒီဒုံးကျည်ကာဝယ်စီမံကိန်းဟာအမေရိကန်နဲ့အင်ဒိုပစိဖိတ်ဒေသမှာရှိတဲ့မဟာမိတ်တွေအတွက်မဟာဗျူဟာထောက်ဖို့စနစ်အရအထူးအရေးပါတာလည်းဖြစ်ပါတယ်။
UA မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဒါမှမဟုတ် Tycoon 6 Jewel Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
View American တိုင်းကတနင်္ဂနွေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကရင်ပြည်နယ်ကျိုင်းဆက်ကြီးမြို့နယ်အနန်းကွင်းကျေးရွာကစစ်ကောင်စီရဲ့အနန်းကွင်းစစ်ဗျူဟာစခန်းကိုကရင်မျိုးသားလက်မျော်ရေးတပ်မတော် KNLA နဲ့ PDF နဲ့ဒေသခံပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ကြပါတယ်။တိုက်ပွဲတွေပြင်းထန်သလိုစစ်ကောင်စီဘက်ကလည်းလက်နက်ချသူတွေပိုးပြီးများလာတယ်လို့ပူးပေါင်းတပ်ဖွဲ့ကတပ်ဖွဲ့ဖြစ်တဲ့ ABSDF ကတရင်တက်တန်းမှုရဲဘော်တင်းတွင်က VOA ကိုပြောပါတယ်။ဖျားသုံးစုဒေတာမှာတစ်ခုတည်းသာကြံတော့တဲ့ဒီစစ်ကောင်စီအနန်းကွင်းစစ်ဗျူဟာစခန်းကိုခရင်ပူပေါင်းတပ်ဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေတဲ့အတွက်စခန်းမကျရှုံးရအောင်လေကြောင်းကနေဘုံကျက်တိုက်ခိုက်တာတွေမြေပြင်ကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေကိုဇက်တိုက်လုပ်နေတာဖြစ်ပါတယ်။မော်မြိုင်ကနေတနင်္သာရီထိလမ်းတွေကိုလည်းပူပေါင်းတပ်တွေဘက်ကနေပိတ်ဆို့ပြီးနေရာယူထားတာပါ။အခုဆိုရင်စစ်တပ်ရဲ့အရေးပါတဲ့ဗျူဟာဖြစ်တဲ့အနန်းကွင်းစခန်းဟာခံစစ်ဖြစ်တာရပ်တည်နိုင်ပြီးထိုးစစ်မရှိတော့ဘဲပူပေါင်းတပ်တွေရဲ့ပိတ်ဆို့တိုက်ခိုက်မှုတွေခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကျိုင်းဆိတ်ကြီးမျိုးနယ်တဲကစီးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ထိုင်ဝမ်ကိုဒေါ်လာတန်2000ကျော်ဖို့စစ်လက်နက်ပစ္စည်းတွေရောင်းချပေးဖို့အတွက်အမေရိကန်အစိုးရကအတည်ပြုလိုက်တယ်လို့ပန်တဂန်စစ်ဌာနချုပ်ကတောက်ကြံနေမှာပြောပါတယ်။ဒီထဲမှာယူကရိန်းမှာစစ်တပ်အုံပြုခဲ့တဲ့အစ်မြင့်လေကြောင်းရန်ကာဝေးစစ်နဲ့ထိုင်ဝမ်ကိုပရမဆုံးချိန်ပေးဖို့လည်းပါပါတယ်။အမေရိကန်နဲ့ထိုင်ဝမ်ကိုတရားဝင်နိုင်ငံတစ်ခုဖြစ်တဲ့တန်တမာရေးအရာအတိမတ်ပြုဆက်ဆံတာမရှိပေမဲ့တရုတ်ကတူပိုင်နေလို့ပြောနေတဲ့ထိုင်ဝမ်ကိုကိုခုခံကာကွယ်နိုင်အောင်လိုအပ်တဲ့အကူအညီတွေပေးသွားဖို့အတွက်အမေရိကန်ကဥပဒေချုပ်မှတချတ်မှတ်ထားတာဖြစ်ပါတယ်။တရုတ်ကလည်းထိုင်ဝမ်ကိုစီးရဖိအားတိုးမြင့်ပေးလာနေတာမှာပြီးခဲ့တဲ့သတင်းပတ်ထဲကပဲထိုင်ဝမ်ကျွန်းတဝိုက်မှာစီးရလေ့ကျင့်မှုတွေထပ်လုပ်ခဲ့တာပါ။ဒါထိုင်ဝမ်မှာလီချန်တေးသမ္မတတာဝန်ယူခဲ့တဲ့မေလနောက်ပိုင်းတရုတ်ကဒုတိယကြိမ်စီးရင်လေ့ကျင့်ခဲ့တာလည်းဖြစ်ပါတယ်။ထိုင်ဝမ်ကိုအမေရိကန်ကအခုနောက်ဆုံးရောင်းချပေးမဲ့စစ်လက်နက်ပစ္စည်းတွေထဲမှာဒေါ်လာတန်း1160ဘူးဒုံးကျည်စနစ်တွေနဲ့ဒေါ်လာ828တန်းဘူးရေဒါစနစ်တွေပါတယ်လို့အမေရိကန်စစ်ထောင်နာချုပ်ပြောခွင့်ရကအေဂျင်စီကပြောပါတယ
်။အော်တိုဘာလာ26ရက်တောက်ကြနေတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်ဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတွက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေစက်တိုက်ထုတ်လွှင့်ပေးပါမယ်။စစ်ကောင်စီကျင်းပမယ့်ရွေးကောက်ပွဲအပေါ် SNLD ပါတီဘယ်လိုသဘောထားရှိသလဲဆိုတာအရင်ဆုံးကြည့်အောင်ပါရှင်။ရှမ်းတိုင်းဒေသကြီးဒီမိုကရက်တစ်ပါတီ SNLD ရဲ့36နှစ်ပြည့်အခမ်းအနားမှာပါတီဥက္ကဋ္ဌဦးဆိုင်ညွန့်လွင်ကစစ်ကောင်စီအနေနဲ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့နဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပါဝင်ဖို့လိုအပ်တဲ့အကြောင်းပြောပါရယ်။စနေနေ့ကထုတ်ပြန်လိုက်တဲ့နိုင်ငံရေးရည်ရည်ချက်သဘောထားမှာလည်းလက်ရှိဒီမြန်မာပြည်တွင်းရေးမှာနိုင်ငံကြီးတစ်ခုကကြိုးကင်ချဲလဲနေတာကြောင့်ဒီမိုကရေစီဘက်တော်သားတွေညှဉ်းညွတ်မှသာကြော်လွှားနိုင်မှာဖြစ်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါရယ်။ရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုကျွန်မပဲပြောပြပေးပါမယ်ရှင်။ရှမ်းတိုင်းဒေသကြီးဒီမိုကရက်တစ်ပါတီ SNLD ကိုတည်ထောင်ခဲ့တဲ့36နှစ်ပြည့်အခမ်းအနားကိုအွန်လိုင်းကကျင်းပခဲ့တာမှာစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ VOA ကမေးမြန်းတဲ့အပေါ်ပါတီဥက္ကဋ္ဌဦးဆိုင်ညွန့်လင်ကသူ့ရဲ့အမြင်ကိုသဘောထားကိုအခုလိုပြောပါရယ
်ရွေးကောက်ပွဲကိုဒီကေကောင်းအောင်ကျင်းပမယ်ဆိုတော့ကာလုံကဖွဲ့တဲ့ကော်မရှင်ပဲဖြစ်ရမှာ။ဘာကြောင့်လဲဆိုတော့စစ်တပ်ပြီးလောလောဆယ် conflict partner သူကိုယ်ရည်တည်ထောင်တဲ့တင်းုံဆောင်တယောက်ပဲ။အဲ့လိုမျိုး conflict partner ကလုပ်တဲ့ကော်မရှင်နဲ့ရွေးကောက်ပွဲဆိုတန်လျက်ရှိတယ်ဒါတရားမျှတမှုပြောလို့ပြရနောက်တစ်ခုကဒုတိယတစ်ချက်က NLC ကနေအာဏာသိမ်းလိုက်အခုလုံးမရွေးကောက်ပွဲမှာ NLC မပါဘဲနဲ့ဖြစ်တယ်ဆိုတော့တော်လေးရုပ်ပြတ
်မြန်မာပြည်ရဲ့ပြည်ထနာဟာနိုင်ငံရေးအယူအဆမတူညီတာထက်မုန်းတီးနာကြီးမှုနဲ့လက်စားခြေလိုမှုတွေကရှည်တန်းရောက်နေတယ်လို့ရှုမြင်တဲ့အကြောင်းနဲ့နိုင်ငံရေးပြည်ထနာကိုဖြည့်ရှင်းနိုင်ခဲ့ရင်တော့မုန်းတီးနာကြီးမှုကြောင့်ဖြစ်လာတဲ့ပြဿနာတွေကဖြေရှင်းဖို့ခက်ခဲမယ်လို့ယူဆတဲ့အကြောင်းလဲ SNLD ပါတီဥက္ကဋ္ဌဦးဆိုင်ညွန့်လင်ကပြောပါရယ်။အောက်တိုဘာလ26ရက်နေ့ကကျင်းပခဲ့တဲ့အခမ်းအနားမှာပါတီရဲ့နိုင်ငံရေးရည်တည်ချက်သဘောထားကိုလည်းထုတ်ပြန်ခဲ့ပါရယ်။လက်ရှိမြန်မာပြည်တွင်းရေးမှာနိုင်ငံကြီးတချို့ကကြိုးကင်ချဲလဲနေတာကြောင့်ဒီမိုကရေစီဘက်တော်သားတွေအားလုံးညီညွတ်မှကြော်လွှားနိုင်မှာဖြစ်တယ်ဆိုတဲ့ပါတီရဲ့ရည်တည်ချက်ကိုအထွေထွေအတွင်းရေးမှူးဦးဆိုင်လက်ကလည်းအခုလိုတင်ပြထားပါရယ်။
မြန်မာပြည်ရဲ့ရေးကိစ္စနဲ့ဆိုင်ရင်းနိုင်ငံကြီးအဆိုက စီးပိုးဒုက္ခလေးရဲ့လူမှုစာရအပေါ်ရင်းမြစ်တာသပတ်သက်ဆောင်ရည်ရန်ကူးစားနေပြီးကိုဒီမိုကရေစီဆက်တော်သားချင်းချင်းဒစိတဝန်းတဲ့တဲ့တော့ကျွန်တော်စိတ်ကြင်ပါတော်တော်နိုင်ပြီဖြစ်ပြီမဟာအင်အားကြီးနိုင်ငံများ၏အားတိုင်မှုအကြမိမိတို့ကိုနိုင်ငံ၏ပရဒမိုကရေစီပန်းတိုင်တို့အယောက်နှမ်းနိုင်ငံကတိုင်းရင်းသားပြည်သူလူထုအပေါ်ပြည်စာအမှန်တိုင်းပြည့်ရဲ့ကျောင်းနာတိုင်ပွဲဝင်ရင်းမိတာအပြာဖြစ်ကြောင်းအစ်ချအပ်ပြီ
ဒီမိုကရေစီနဲ့ဖက်ဒရယ်ပေါ်ထွန်းရေးအတွက်အုပ်ချုပ်ရေးစနစ်ကိုပြောင်းလဲဖို့လိုအပ်နေတဲ့အကြောင်းနဲ့အုပ်ချုပ်ရေးစနစ်မှာလူမှုကိုယ်တိုင်ပါဝင်နိုင်မှသာနိုင်ငံရေးပြည်ထနာကိုဖြည့်ရှင်းနိုင်မှာဖြစ်တဲ့အကြောင်းလည်းတင်ပြထားပါရယ်စနစ်နေ့ကကြာရောက်တဲ့ပါတီတီထောင်ခြင်း36နှစ်ပြည့်အခမ်းအနားမှာတိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်း22ဖွဲ့ကလည်းအမှတ်တရသဝင်လွှာတွေပေးပို့ခဲ့ကြသလိုအွန်လိုင်းကနေကျင်းပတဲ့ဒီအခမ်းအနားမှာလူ260ကျော်ပါဝင်တက်ရောက်ခဲ့ကြပါရယ်SNLD ပါတီဟာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာတတိယမဲအများဆုံးရရှိထားတဲ့ပါတီလည်းဖြစ်ပါတယ်။လောလောဆယ်မှာတော့ SNLD ဟာလာမယ့်ရွေးကောက်ပွဲအတွက်ပါတီကိုပြန်လည်မှတ်ပုံတင်တာမရှိဘဲမိဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်ပြီးနိုင်ငံရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင
်။စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအပေါ်မှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့သဘောထားကိုကြားခဲ့ရတာပါရှင်။အခုဆက်ပြီးတော့ Frontier မြန်မာဝိုင်းတော်သားတွေ VOA ကိုအပတ်စဉ်ပေးပို့တဲ့ဒို့အတန်စီစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ဒီတစ်ပတ်မှာကတော့စကိုင်းတိုင်းထဲမှာစစ်ဘေးဒုက္ခသည်တွေကြုံတွေ့နေရတဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ဆေးဝါးလိုအပ်ချက်တွေအကြောင်းကိုတင်ပြထားပါရရှင
်။ဒီမှာမရရလေးအဲ့ညာဆင်းရဲတဲ့အောင်ဆုံးတော့အမားလို့ဒီရပဲလေ
။
90 100တယ်လေဦးကြီးလေ
။ဦးကြီးသားလည်းဆိုလို့ချင်းရင်အခုလုံးလုံးနဲ့တက်တာဖို့တွေကျွန်တော်တို့ပြီးရဆိုရင်3ရက်စာ5ရက်စာအလောက်ပဲပြီးနိုင်တယ်
ဒုက္ခဆိုတာကိုယ်နဲ့ရှင်းပြီးတော့လူတော်ဖြစ်နေတော့ကျတော့သက်တိုက်ပြီးတော့ငင်ငင်လေးအဲ့လိုမျိုးကိုမျိုးကိုကြံရပြီးတော့ကိုယ်ကိုအေးခံစားပြန်လို့ပြန်လာပေါ့
ဆရာနာတင်ပြီးတဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့စစ်ပေးဆောင်ဥယျ3တန်းကျော်ရှိတယ်လို့ကဘာကုလသမဂ္ဂရဲ့ဇေယျနေအရသိရပါဗျ။စကိုင်းတိုင်းဒေသကြီးမှာတော့တချို့သောအထူးကအလွယ်ဆုံးစစ်ပေးဆောင်တွေကအချိန်မီအတွက်နိုင်အောင်အိုးပြစ်အိမ်ပြစ်စစ်ဆောင်နေထိုင်ရတာတွေရှိသလိုကျမ်းမာရေးစောင့်ရှောက်မှုတွေကလည်းလက်လန်းမမီကြပါဘူး။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။သောမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ခရတော်ဒီဘက်ဒီဆစ်ဆောင်ရတဲ့ကာလကမှအလိုမျိုးအရင်ကလူရောကမရှိဘဲနဲ့ဒီဆစ်ဆောင်ရင်းနဲ့မှလူတွေအများကြီးနဲ့နေရဆိုတော့အလိုပြင်ပြင်ဖြစ်ခဲ့ရဟုတ်တောင်းရဟုတ်ဒီနောက်တော့ရှိ
မဆင်မာရဲ့အသက်66နှစ်အရွယ်ဖခင်ဖြစ်သူကတီဘီရောဂါခံစားနေရသူပါသူတို့မိသားစုကစကိုင်းတိုင်းတပိန်မြို့နယ်ရွာတရွာကမြို့ဖလာတောင်သူလုပ်ငန်းနဲ့အသက်မွေးနေကြတဲ့ဒေသခံတွေဖြစ်ကြပါတယ်အခုတော့ဩဂတ်စ်လအတွင်းကတပိန်မြို့နယ်မှာဖြစ်ခဲ့တဲ့မြို့သိမ်းတိုက်ပွဲတွေကြောင့်သူတို့အိမ်နဲ့လေယာဉ်တွေကိုထားခဲ့ရပြီးထွက်ပြေးတင်းရှောင်ခဲ့ကြပါတယ်တော်လိုင်းအင်အားစု PDF တွေကမြို့ကိုသိမ်းနိုင်ခဲ့ပေမဲ့စစ်ကောင်စီတပ်တွေကမြို့ကိုပြန်ထိန်းချုပ်နိုင်မှုလေကြောင်းတိုက်ခိုက်မှုတွေအပြင်အနီးဝန်းကျင်ကကြေးရွာတွေကိုဝင်ရောက်စီးနှင်းတိုက်ခိုက်မှုတွေပါလုပ်ခဲ့ပါတယ်အာနာသိန်း3နှစ်ကျော်ကာလအတွင်းမဇ္ဈိမာနဲ့သူ့မိသားစုတို့စစ်ပေးရှောင်ခဲ့ရတဲ့အချိန်ကမရေမတွက်နိုင်အောင်ပါပဲ2022ခုနှစ်ထဲမှာပဲသူတို့အိမ်ကိုစစ်ကောင်စီတပ်ကမီးရှို့ခဲ့ပါတယ်အဲ့ဒီနောက်ပိုင်းသူတို့လည်းဆစ်ရှောင်ရင်ဟိုနေရာဒီနေရာပြောင်းရွှေ့နေထိုင်ခဲ့ကြပါဗျ။အရင်နေထိုင်ခဲ့တဲ့ဆစ်ရှောင်စခန်းတနေရာမှာတော့မဆင်မာရဲ့အဖေဟာတီဘီရောဂါကူးစက်ခံခဲ့ရပါဗျ။သူ့အမေကတော့ရိုးကြီးပေါင်းရောဂါရှိပြီးအေးတဲ့နေရာတွေမှာနေထိုင်ရရင်ရောဂါကပိုဆိုးပါဗျ။အခုတော့သူတို့မိသားစု6ယောက်ဟာဘုံကြီးချောင်းတစ်ခုကအေးဆက်ဆက်တမန်တလင်းကျမ်းပြင်ပေါ်မှာအခြားဆစ်ပြေးရှောင်သူ100လောက်နဲ့အတူအဆင်ပြေသလိုနေထိုင်နေကြပါဗျ။
အစမတီးဘူးအဲ့လိုတန်နေမောအေးရဆိုအဲ့လိုဆောင်းနေပါရဲ့လေပြန်ဆိုအများနဲ့နေရဆိုအဲ့လိုစိတ်တန်ရရောပါရောပါကိုင်ကိုတော့ကျမရင်ကောင်းတဲ့သူကညာတော့ပြန်ကိုင်ကိုပဲနေနေရလေ
ဆရာနာသိမီနာအောင်တနိုင်ငံလုံးအတိုင်းအတာနဲ့စစ်ပီးရှောင်သူဦးရေ၃တန်းကျော်ရှိတဲ့အထက်က၅ပုံ၂ပုံလောက်ကစကိုင်းတိုင်းကဖြစ်တယ်လို့ကဘာကုလသမဂ္ဂစီရင်မှာဖော်ပြပါဗျ။ဒေသတွင်တိုက်ပွဲပြင်းထန်ခဲ့တဲ့နေရာတွေမှာအကျိုးဆက်အနေနဲ့စစ်တပ်နဲ့မတူတဲ့တော်လှန်ရေးတပ်ဖွဲ့အသီးသီးကသူတို့ထိန်းချုပ်ထားနိုင်တဲ့နယ်မြေတွေလမ်းတွေကိုနေရာအနက်မှာပိုင်းခြားပြီးထိန်းချုပ်ထားကြပါဗျ။နယ်မြေလုံးချုံရေးအခြေအနေတွေလမ်းပတ်ဆက်သွယ်ရေးအခက်အခဲတွေနဲ့စစ်ကောင်စီတပ်တွေရဲ့ပိတ်ဆို့ကန့်သတ်မှုတွေကြောင့်ဒေသခံတွေအတွက်စေဝါနဲ့ကျန်းမာရေးစောင့်ရှောက်မှုတွေလက်လန်းမီရနိုင်မှုဆိုတာမဖြစ်နိုင်တဲ့လောက်ဖြစ်လာပါတယ်။ဘေးလို့ရဒေသမှာခိုလုံနေကြတဲ့စစ်ပီးရှောင်တွေဟာဖုံးကျောင်းတွေစာတင်ကျောင်းတွေမှာကြက်ကြက်တက်တက်နဲ့စုဝေးနေထိုင်နေကြသလိုရှိတဲ့တန့်စင်ကန်အနေငယ်လောက်ကိုပဲမျှဝေသုံးနေကြရပါတယ်။အများစုကအစားအသောက်တွေလည်းမမှန်ကြပါဘူး။ဒါရီအလုံးကစစ်ရှောင်တွေမှာကျန်းမာရေးပြဿနာတွေဖြစ်လာစေပါရဲ့။ကျေးလက်ကျန်းမာရေးဝန်ထမ်းဆီယာမမက်ဖြူကအာနာသိမ်းပြီးနောက်အကြမ်းမဖက်အာနာဖီဆန်ရေးစီဒီအန်လှုပ်ရှားမှုမှာပါဝင်ထားတဲ့သူပါ။သူကတပိတ်မြို့နယ်တွေကတူနေထိုင်ရွာရွာဝန်းကျင်ကရွာဆယ်ရွာလောက်ကိုအခြေခံကျန်းမာရေးစောင့်ရှောက်မှုတွေပေးနေပါရဲ့။ဒါပေမဲ့ဆီယာမမက်ဖြူကသူတက်နိုင်သလောက်အခြေခံစေဝါအနည်းငယ်လောက်တော့စောင့်ထားပါရယ်။မကြခင်ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်သူကိုယ်တိုင်လဲစစ်ပြေးရတာတွေရှိတဲ့အတွက်သူတည်နိုင်သလောက်စီးနေနေပဲသူ့မှာရှိနေပါရယ
်။သူနာအများကြီးဆိုကျမတို့တိုင်းကလည်းမရှိတော့ခါကြတော့ကိုယ်စီလာတယ်ဆိုလို့ရှိရင်အခုလုံးလုံးစက်တတ်ဖို့အတွက်ကျမတို့ပြီးရယ်ဆိုရင်၃ရက်စာ၅ရက်စာအလောက်ပဲပြီးနိုင်တယ်။ပြေးရကိုယ်စီမှာကြတော့လုံလောက်မရှိတော့နောက်လူနာတွေလည်းအကြီးပေါ်သူအရင်ကလေဆန်တော့ကတော့မျှပြီးတော့ပြီးရတာဆိုတော့လေ
ဒါအနေရှိတဲ့ရေးပေါ်အခြေအနေတွေမှာဆိုရင်အချိန်မီစေကူတာခွင့်ရဖို့ကမဖြစ်နိုင်တော့ပါပဲစေကူတာမှုတွေပြီးနေတဲ့ရွေရှားဆေးကနေရှိပေမဲ့သွာလာဖို့ဝေးတယ်လို့စစ်ရှောင်းတွေကဆိုပါတယ်မြို့ပေါ်ကဆေးရုံတွေသွားမယ်ဆိုရင်လည်းနှစ်ဖက်တပ်တွေရဲ့စစ်ဆေးရေးဂိတ်တွေဖြတ်တန်းရတာတွေနဲ့လမ်းမှာတိုက်ပွဲတွေနဲ့ကြုံနိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ်ဒါအပြင်အထူးသဖြင့်မိုးရသည်မှာလမ်းတွေကသွာလာဖို့ခက်ခဲအောင်ကြမ်းတမ်းတယ်လို့သွာလာဆေးရုံတွေကလည်းဈေးကြီးပါတယ်မမွန်ကစစ်ပေးရှောင်စခန်းကနောက်ထပ်စစ်ရှောင်တူဖြစ်ပါတယ်။တူနေထိုင်ရာစခန်းမှာစစ်ရှောင်အများစုကယာတီတုတ်ကွေးဖျားနာတာတွေဖြစ်တာတွေနဲ့အချိန်မီစေကူတာမှုမရလို့ဆုံးပါရသူကိုလည်းသူမြင်တွေ့ခဲ့ရပါတယ်
။သမမရရလေးအဲ့ညာဆင်းရဲတဲ့အောင်ဆုံးတော့အမားတို့ဒီရပဲလေ
။
ဟုတ်ကဲ့ဆဲဆက်ထောင်းနေလေဦးကြီးလေ။တနေ့လာအဲ့တနေ့တလင်းမော်ပဲနေဖြစ်နေတယ်ဘလို့မှမမီတော့ဟာလေစေဝါဆိုတော့လေမောဟစေုံကြီးတွေပါလေပို့နိုင်မှာဒီလေးဖြစ်တဲ့လူနာလေတန်နိုင်လာ ਉਹ အဲ့ဆာမပေါ်တိုင်းတော့လေ
တပေးမြို့မှာဩဂတ်စ်လလေကဖြစ်ခဲ့တဲ့မြို့သိမ်းတိုက်ပွဲတွေကြောင့်ရွာပေါင်း၁၈ရွာဝန်းကျင်နဲ့မြို့ပေါ်ကဒေသခံ၄,၀၀၀ဝန်းကျင်လောက်စစ်ပီးရှောင်ကြရပါတယ်။ကုနောင်ယိုးကတပေးရင်ချေဆိုင်လက်နက်ကင်အဖွဲတစ်ခုဖြစ်တဲ့ဂလုံတက်တော်ကရဲဘော်တို့ဖြစ်တယ်လို့စစ်ရှောင်ပြည်သူတွေကိုထောက်ပံ့နေတဲ့စကိုင်းပြည်သူဖေးမကူခွန်ရဲရဲ့ဒုတိယတာဝန်ခံတဦးလည်းဖြစ်ပါတယ်။စစ်ပေးရှောင်တွေတော်တော်များများကသူတို့နေရက်ကိုပြန်သွားကြပေမဲ့စစ်ရှောင်ထောင်ကနန်းလောက်ကခုထိနေရက်မပြန်နိုင်ကြသေးပါဘူးစစ်ကောင်စီဘက်ကလေကြောင်းနဲ့မြေပြင်ကတိုက်ခိုက်မှုတွေလှုပ်လာနိုင်တာကြောင့်အခုထိနေရက်မပြန်ရဲကြသေးတာပါဒါအပြင်မကြခင်ရက်ပိုင်းကမှတပင်းကြီးတနေရာကိုလေကြောင်းတိုက်ခိုက်မှုတွေလှုပ်လို့ထပ်ပြီးစစ်ပေးရှောင်လာရသူတွေလည်းရှိပါတယ်စစ်ရှောင်ပြည်သူတွေအတွက်တပင်းအခြေစိုက်ဂလုံတက်တော်ကရှိခါထောက်ပံ့မှုတချို့လုပ်နေသလိုရက်ရှိစစ်ဆောင်သူတွေကိုလက်ခံထားတဲ့အရာတွေမှာလည်းဒေသတွင်းစစ်ဆောင်ကူညီရေးအဖွဲ့တွေကရှိခါနဲ့လိုအပ်တဲ့အကူအညီတွေပေးနေကြပါတယ်။ကိုနောင်ယိုးကတော့တော်လှန်ရေးတပ်ဖွဲ့တွေဟာဒေသခံပြည်သူတွေရဲ့ထောက်ခံမှုနဲ့ယက်တည်နေကြတယ်လို့ဆိုပါတယ်
။ဒါကလည်းပြည်သူနဲ့ဒီကျွန်တော်တိုက်ပွဲဖို့ဆောင်တဲ့လူတွေနဲ့တပားအဖြစ်နေလို့လေကျွန်တော်တို့မျိုးဟိုတိန်နိုင်လိုက်တာပေါ့လေဟိုကလည်းပြန်ပြီးတော့ပြည်သူအကျိုးကိုတော့ပြန်ပြီးတော့ဟိုပို့တဲ့ဘူးရမှာပေါ့လေအာပြည်သူကလည်းအဓိကကတော့သူတို့လည်းဟိုလက်ခံနားလေလူမှုလေဘဲလန်းတော့မျှနေရဗျာတပန်းနဲ့တပန်းကိုင်းကျွမ်းမီကျွမ်းကိုင်းမီဖြစ်နေရပေါ့အဓိကတော့ကျွန်တော်တို့ဟိုပြည်သူနဲ့ဒီတိုက်ပွဲဖို့ဆောင်နေကြတဲ့ရဲဘော်တွေကဗျာရင်းနေငါးလို့ပါပဲ
လက်ရှိမှာစစ်ရှောင်စခန်းအများစုမှာပယ်ငချောင်းနဲ့အသီးရွက်တွေကိုသာအားထားပြီးစားတောက်နေရပါတယ်စစ်ကောင်စီဘက်ကတပိတ်မြို့ရဲ့ကုန်သွယ်နိုင်တဲ့လမ်းကြောင်းတွေကိုပိတ်ဆို့မှုတွေနဲ့မိုးရင်းကာလလမ်းပန်းဆက်သွယ်ရေးခက်ခဲတာတွေကြောင့်ရိတ်ခါနဲ့စေဝါတည်ယူမှုတွေကအရင်ကထပ်ပိုပြီးခက်ခဲပါတယ် ရရှိစစ်ဆောင်သူတွေကိုလက်ခံထားတဲ့ရွာတွေမှာလည်းရေရှည်ထောက်ပံ့နိုင်မှုအခက်အခဲတွေရှိလာပါတယ်။ကုနောင်ရိုးကတော့စစ်ဆောင်သူတွေအတွက်ရေရှည်စားနပ်ရိက္ခာအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ဆိုပါတယ်။
ဟိုခုလိုရှောင်းလာရတဲ့ကာလာကနည်းနည်းရှိကြလာတာနဲ့အမြပေါ့လေစားဝတ်နေရေးအဓိကတော့အခြေခံအစားအစာပေါ့စံစီစားဆိုလို့ရင်ကလုံးဝခက်ခဲနေတဲ့အနေအထားပေါ့တချို့တွေမှာဆိုလို့ရင်သူတို့နေလကင်းတွေပြန်တယ်သွားတယ်ဆိုလို့ရင်အနည်းဆက်ရနေတဲ့ခြေရွာတွေမှာဟိုမြေပဲပေါ်တဲ့ခါပုံစံမျိုးနဲ့ကြုံနေဆိုရင်သူတို့မြေပဲလိုက်နှုတ်ကြတာကိုအခုဟိုပြေးတော့ပြေးလာကြရတယ်ကသူတို့မှာကစပားဆိုင်ထားတဲ့ဟိုရာဒီလည်းဖြစ်တဲ့အစရောက်ပေါ့လေဟိုပြိုးပင်နေဟိုပုံမာတို့ဘာလို့အဲ့လိုကြောက်ပြီးတော့တချို့ကလည်းပြန်ပြီးတော့အဲ့လိုမျိုးသွားဆိုင်ကြတာရှိတယ်ဗျ
ပြောင်းလဲမှုမြန်ပြီးမတည်ငြိမ်တဲ့အခြေအနေတွေချာမှာစပေးဆောင်တွေအတွက်တော့တခြားဘယ်နေရာကိုပြောင်းရွှေ့ရမလဲဆိုတာစဉ်းစားဖို့ခက်ပါတယ်ဒီသုံးနှစ်အတွင်းမှာစစ်ဆောင်အဖြစ်နဲ့ရွှေ့ပြောင်းနေထိုင်နေခဲ့ရသူမက်စင်မာကတော့သူ့အိမ်ကိုပြန်ချင်နေပါတယ်သူ့အိမ်မရှိတော့ဘူးဆိုပေမဲ့မြေတော့ကြံနေနိုင်ပါသေးတယ
်ကျွန်တော်တို့ကဒါဒုက္ခတိတ်ထူပြီးတော့မရောက်ဘူးလို့ပြောမလဲဒုက္ခဆိုတာလူနဲ့ကိုယ်နဲ့ရင်းနှီးသွားလို့တောင်ခဲ့နေတော့ကျတော့အဲ့လိုမျိုးဆက်တိုက်ပြီးတော့နည်းနည်းပဲအဲ့လိုမျိုးကိုမျိုးကိုပြန်ရပြီးတော့ကိုယ့်အိမ်ကိုအေးချမ်းချမ်းပြန်နေချင်တာပေါ့လူမျိုးဒီအတွဲနဲ့ပဲနေရနေတာဒါနဲ့ပဲနေရနေရတော့ကိုယ့်အိမ်ကိုကိုယ်ပဲနေရတာသိချမ်းလာအဲ့ဒီကုလုံးဝင်လေးကိုအထင်းရောက်ပြီးတော့ဘယ်လိုလဲနေချင်တာ
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူခွေရေးဆောင်မတွေကိုပတ်စင်တင်ဆက်ပေးမှာဖြစ်လို့ဒို့အတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
် Friendia မြန်မာဝိုင်းတော်သားတွေ VUE ကိုအပတ်စဉ်ပေးပို့တဲ့ဒို့အတန်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင်။ဒီမိုကရေစီလူခွေရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုလည်းတလဲတင်ပြပေးချင်ပါသေးတယ်။နိုင်ငံတွေတာယာဝပြောတိုးတက်ဖို့လူတိုင်းပါဝင်နိုင်တဲ့ဥပဒေမူပေါင်းတွေခိုင်မာဖို့အရေးကြီးတယ်ဆိုတာကိုသုတေသနပြုဖော်ထုတ်ခဲ့ကြတဲ့ပညာရှင်တွေဒီနှစ်အတွက်နိုဘယ်စီးပွားရေးဆုရခဲ့ကြပါတယ်ဒီမိုကရေစီစနစ်နဲ့အားလုံးပြတ်ပြတ်တတ်တာပါဝင်နိုင်တဲ့စီးပွားရေးစနစ်ခိုင်မာအောင်လုပ်နိုင်တဲ့နိုင်ငံတွေချမ်းသာသွားပြီးဒီလို institution တွေမတည်ဆောက်နိုင်တဲ့နိုင်ငံတွေကတော့ချွတ်ချုံကျဒေါ်လာရေးလမ်းကြောင်းပေါ်ကိုရောက်သွားကြတာကိုနိုဘယ်စီးပွားရေးဆုကမိမောင်းထိုးပြလိုက်တဲ့အကြောင်းကိုတော့ဒီဒီမိုကရေစီလူခွေရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာဒီတစ်ပတ်ဦးတင်မောင်တန်းကတင်ပြထားပါရရှင
်နိုင်ငံတကာနိုင်ငံရဲ့စီးပွားရေးပုံစံတိုးတက်မှုအတွက်democracy empowering institution တွေကအရေးပါပါခလားအရေးပါတယ်လို့ Nobel ဆုရွေးချယ်ကော်မတီက2024 October 14ရက်နေ့ကဆွီဒင်နိုင်ငံ Stockholm မြို့မှာပြင်ပလိုက်ပါတယ်2024ခုနှစ်အတွက်စီးပွားရေး Nobel ဆုကို American နိုင်ငံ MIT Tech တို့ကအော်မခါပြီးဖြစ်ကြတဲ့ Daron AC Mogu နဲ့ Simon Johnson Chicago Tech တို့ကအော်မခါ James Robinson တို့ကိုချီးမြှောက်ဘာကြောင့်နိုဘယ်ဆုချီးမြှင့်တယ်လဲဆိုတော့နိုဘယ်ဆုရွေးချယ်ရေးဘုတ်တဖွဲ့ဝင် Hans Elektron ကအခုလိုပြောပါလေ
The Royal Swedish Academy of Sciences has decided to award Sveriges Riksbanks Prize in Economic Sciences in memory of Alfred Nobel for 2024 to Daron Acemoglu, MIT, Cambridge, USA, Simon Johnson, MIT, Cambridge, USA, and James Robinson, University of Chicago, USA, for studies of how institutions are formed and affect prosperity.
Thank you very much. I'm going to talk to you about the name of 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 နိုင်ငံတိုင်းကမှနိုင်ငံရေးအရာရောစီးပွားရေးအရာပါအားလုံးပါဝင်နိုင်တဲ့ဖွဲ့စည်းဆောင်ရွက်ပုံနဲ့ကျင့်သုံးတွေအင်္ဂလိပ်လိုဆိုရင်တော့ inclusive institution ရှိရပုံကျိုးတိုးတက်တယ်ဆိုတာကတော့သူတို့ရဲ့အဓိကကြားတဲ့တွေ့ရှိချက်ဖြစ်ပါတယ် Startup တက်လို့နိုင်ငံရေးတိတ်ပုံပေါ်ပေါက်ခါ Young Trailer ရှင်းတယ်
And although they don't provide any simple recipes or have any
သူတို့လေးလာတွေ့ရှိချက်ကလူမှုအဖွဲ့အစည်းပေါ်ကြီးမားတဲ့ဆရာမှုရှိပါတယ်။တခုပဲပြောပါမယ်။သူတို့တွေ့ရှိချက်ကဘာပြောသလဲဆိုရင်ဒီမိုကရေစီကိုမြင့်တင်အလုံးပါဝင်နိုင်တဲ့ဖွဲ့စည်းဆောင်ရွက်ပုံနဲ့ကျင့်ထုံးတွေချမှတ်တာဟာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာဝင်ငွေကိုဟာချက်ကိုကျင်းသွားအောင်ဥတည်သွားဖို့အရေးပါတဲ့ခြေလှမ်းပဲဖြစ်ပါတယ
်။ဒါဒီလိုနှုတ်ဆက်မှုကိုကြေညာတော့ရှီကာဂိုတက်ကလူကဘောမော့ကဂျိမ်းစ်ရောဘတ်ဆန်ကပြောပြနေတာပါ။သူကအခုလိုပြန်ပြောပြပါတယ
် disbelief I think my I thought my
wife ကျွန်တော်ပါပဲကျွန်တော်ကတယ်လီဖုန်းပိတ်ပြီးအိပ်ပျော်နေတာဗျမိမကကျွန်တော်ကိုနှုတ်ပါတယ
်
ထထရှင်ထရမယ
်
ဘာလဲကွာဆိုတော့ရှင်တို့ပဲဆုရတယ်တဲ
့
နောက်နေတယ်လို့ကျွန်တော်ကပြော
ပါ institution ဆိုတဲ့အင်္ဂလိပ်စကားလုံးမှာအတိတ်တဲ့တော်တော်များများအကျုံးဝင်နေပါတယ်ဘောကစီစီဖြစ်ပြီးတဲ့အကြောင်းအရာတွေတရားဝင်ပြဋ္ဌာန်းထားသည့်ဖြစ်စဉ်မပြဋ္ဌာန်းထားသည့်ဖြစ်စဉ်လူတွေကလိုက်နာကျင့်သုံးနေကြတာတွေအကျုံးဝင်ပါတယ်။အမှားအချင်းမိသားစုကလည်း institution မှာအကျုံးဝင်သလိုဥပဒေတွေနိုင်ငံရေးစောက်အောင်တွေဟာလည်း institution ပဲဖြစ်ပါတယ်။ဖွဲ့စည်းဆောင်ရွက်ထားဖို့နဲ့ကျင့်သုံးတွေလို့အနည်းဆက်ဆုံးဓာတ်လည်နိုင်ပါတယ်။နိုင်ငံရေး institution တွေကိုဘလို့ပုံဖော်ပြောင်းလဲသလဲဆိုတာကိုခုလိုပုံပြနေဒေါ်ဝင်းဆွေရင်သိပ္ပံအကယ်ဒမီကနိုဘယ်ဆုရွေးချယ်ရေးအင်တာနက်စာမျက်နှာမှာရှင်းပြထားပါတယ်။ကိုတည်ဆောက်ခဲ့တဲ့အကောင့်ဆို institution တွေပေါ်မှာမူတည်ပြီးပုံထဲမှာပြထားတယ်လို့နိုင်ငံတွေဟာတော်လှန်ရေးနဲ့ကျယ်ဝချမ်းသာရေးလမ်းကြောင်းပေါ်ကိုကြောက်လွားကြတာပါ။1992ခုနှစ်ကစလို့ institution တွေကိုသူတို့စလေ့လာခဲ့ဖို့ဖြစ်လာခဲ့တဲ့အကြောင်းနဲ့ပူရဲနိုဘယ်စီးပွားရေးဆုရှင်တော်ရန်အစီမုတ်လူနဲ့စပေးကြဖို့ပမောက်ခဂျိမ်းစ်ရောဘတ်ဆန်ကအခုတို့မှတ်မှတ်ရရချမ်းပြော့ပြန်ပါတယ
်တော်ရန် and Simon and I we've been working together for 30 years
တော်ရန် Simon တို့နဲ့ကျွန်တော်နှစ်330လောက်လှုပ်လာခဲ့တာပါလန်ဒန်စီးပွားရေးတက္ကသိုလ် LSC မှာအလုပ်အတွက်ကျွန်တော်စကားပြောတော့1992မတ်လမှာတော်ရန်နဲ့ကျွန်တော်တွေ့ပါတယ်သူကပါရဂူဘွဲ့အကြောင်းသားပါသူမျက်နှာကိုကျွန်တော်ခုထိမြင်နေပါသေးတယ်ရှေ့ဆုံးနားမှာသူကထိုင်နေပြီးကျွန်တော်ပြောသမျှကိုကန့်ကွက်နေတော့တာပဲခင်ဗျားအဲ့လိုယူဆလို့ကတော့ဘယ်တော့မှရလာထွက်မှာမဟုတ်ဘူးသာတဲ့သာတဲ့ပေါ့ဗျာကျွန်တော်စိတ်ထဲမှာတော့ဒီကောင်ဘယ်သူလဲပေါ့တဲစိတ်ပြည့်စရာကောင်းတကူပေါ့ပြီးတော့အိန္ဒိယဆိုင်တစ်ခုမှာညစာသွားစားရပါတယ်သူကအတော်ဆုံးကြောင်းသားမျိုးဗျာသူနဲ့ကျွန်တော်ဘေးတိုက်ထိုင်ရတော့စကားတွေပြောပြကြပါတယ် LSC Saint Clemens အဆောက်အုံတွေကထွက်တော့သူကကျွန်တော်ကိုလှည့်မေးတယ်ခမား Not နဲ့ Wilders တို့ရဲ့စာရန်ကိုဖတ်ပြီးပြီလားအဲ့ဒီစာရန်ကတိတ်ကြော်ကြတဲ့စာရန်ကဒီအကြောင်းမျိုးကိုကျွန်တော်တို့လေ့လာခဲ့ကြတာအဲ့ဒီကလေးကပါပဲသူတို့နှစ်ယောက်မှပါပဲကျွန်တော်ဘာမှပြီးမြောက်အောင်လုပ်နိုင်မှာမဟုတ်ပါဘူ
းအဲဒီလိုနိုဘယ်ဆုကြီးညာတဲ့အခါဒေါက်တာအေစီမုတ်ကလူကဂရင်းနိုင်ငံအေတီမြို့ကိုရောက်နေပါလေသူကအခုလိုပြောပါတယ
်I am absolutely
ကျွန်တော်အလွန်ကိုဝမ်းသာပါတယ်လွန်ကိုလည်းကျေနပ်ကိုယူပါတယ်ကျွန်တော်အီတင်မှာရောက်နေတာကအလွန်ကိုအထင်ပဲရှိတော့ပါတယ်သဘာဝတဲ့အတိုင်းပြီးဒီမိုကရေစီမွေးဖွားရာအတိုင်းပြီးအီတင်ရဲ့သမိုင်းနဲ့ဒီမိုကရေစီအကြောင်းကျွန်တော်အများကြီးရေးဥပါတယ်အင်မတန်လှတဲ့တိုက်ဆန်မှုပါပဲ
နိုင်ငံတကာနိုင်ငံကအားလုံးပါဝင်နိုင်အောင်ဘလို့ဖွဲ့စည်းဆောင်ရွက်တယ်လဲဘလို့ကျင့်သုံးတွေကိုလိုက်နာနေတယ်လဲဆိုတော့ကအဒီနိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကျေဝါမှုကိုအဆုံးဖြတ်ပေးတာပါEconomic inclusive institutions or English would call it. CYA say a lot of power night the phwesi saw ya pon le chin thong bi a chaw go le. Michigan pi na tech do ma CYA par group bwe twet chan pyu su ni de mat myat data win ga akhu lo shin pya ba de.
Nga na le da law pyo ya me so yin tu lo pyo le di inclusive economic institution a lot baw so power nine de CYA saw au ma adik a ni ne property right shi ya me. Property right so da ga ko ye di pai sai mu ko kain kwin shi ya me paw. Ko a ja rule of law shi ya me paw.အော်တရားဥပဒေစိုးမှုမှုရှိရမယ်ပေါ့နော်နောက်တစ်ခုကကျတော့ equal opportunity equal opportunity ဆိုအားလုံးကတန်းတူညီမျှအခွင့်အရေးရှိရမယ်နောက်တစ်ခုကကျတော့ open market ပေါ့အားလုံးကဒီခုနက market မှာပါဝင်နိုင်ခွင့်ရှိရမယ်နောက်တစ်ခု political accountability ပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့တာဝန်မှုတာဝန်ခံမှုရှိရမယ
်အဲဒီလို institution တွေကိုနိုင်ငံတွေကတည်ဆောက်ကြရတာလွယ်လွယ်ကူကူတော့မဟုတ်ပါဘူးစီးပွားရေး institution တွေတော့ပါပဲဒီမိုကရေစီနိုင်ငံရေးဖွဲ့စည်းပုံနဲ့ကျင့်သုံးတွေအရေးကြီးတာကို Nobel စီးပွားရေးဆုရှင် Daron Acemoglu အခုလိုပြောပါတယ်
Democracy directly itself contributes to economic growth.
Democracy ကိုနိုင်ကစီးပွားတက်လာအောင်လုပ်ပေးပါတယ်။လွယ်လွယ်ကူကူတော့မဟုတ်ပါဘူး။ချက်ချင်းဖြစ်လာတာလည်းမဟုတ်ပါဘူး။နှစ်တွေတော်တန်တော့လိုပါတယ်။အဲ့ဒီလိုခက်ခဲတာကြောင့်လည်း Democracy ကလုံးဖြစ်တာပါ။ဒီဘဝအဖြစ်ဆိုရင်တော့ Democracy ဖြစ်လေတိုင်းပြည်တွေကမြန်မြန်တက်လေပါ။မှန်ကန်တဲ့နီးလန်းနဲ့တက်သွားပါတယ်။ဆိုလိုတာကတော့ပို့ပြီးတော့ဒန်းတူရည်တူနီးနဲ့ကြီးပွားတဲ့နီးလန်းမှာဒီတိုင်းပြည်တွေဟာပညာရေးနဲ့စီးပွားရေးမှာပို့ပြီးတော့ရင်းနှီးမြှုပ်နှံကြပါတယ်။ဒါကြောင့်နိုင်ငံရေးနဲ့စီးပွားရေးနှစ်ခုလုံးမှာအားလုံးပါဝင်နေတာကစကားပြောပါလေ။နိုင်ငံရေးစီးပွားရေးနှစ်ခုပေါင်းတက်ရောက်မှုကတစ်ခုချင်းတက်ရောက်မှုထက်ပိုပြီးတော့ကြီးမားပါလေ
။ဒါကြောင့်တိုးတက်သွားတဲ့နိုင်ငံတွေကိုကြည့်ရင်နိုင်ငံရေး institution တွေရောစီးပွားရေး institution တွေကိုပါတည်ဆောက်ခဲ့ကြတာကိုတွေ့ရပါပါ။ဒါဖြင့်တိုင်းပြည်တွေတိုင်းထိုင်တဲ့အချိန်ခါမှာရောဘလို့ရှိပါတယ်။ပမောက္ခဒရွန်ကဂရိနိုင်ငံအေသင်းမြို့မှာအခုလိုပြောပါတယ်။
It is institutional strength that's going to
time be blindly ထန်တဲ့အခါမှာ institution တွေရဲ့ခိုင်မာအကောင်းမှုကတော့ကြဖြစ်ပါတယ
်။အဲဒီလို institution တွေခိုင်မာတဲ့ democracy တိုင်းပြည်မှာတောင်းလမ်းကြောင်းပြဖြစ်သွားအောင်ကြိုးစားကြတာတွေနဲ့ပတ်သက်ပြီးပူးတွဲစီးပွားရေး Nobel ဆုရှင်ပမော့ကာ Simon Johnson ကအခုလိုဆိုပါတယ်
။ But rejecting the result of a free and fair election?
လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲရလဒ်ကိုပယ်ချတာအဲ့ဒီရလဒ်ကိုအသီးမှန်ပြုဖို့ညှင်းဆိုတာဒါမှမဟုတ်ရွေးကောက်ပွဲရလဒ်ကိုတရားဝင်အသီးမှန်ပြုဖို့လုပ်နေတဲ့အချိန်လွတ်တော်ကိုတိုက်ခိုက်ဖို့လူတွေကိုအားပေးတာဒါတွေကိုလက်ခံလို့မရပါဘူးဒါကိုနိုင်ငံရေးအရာထင်ရှားတဲ့လူတွေအရေးပါတဲ့လူတွေကရွေးချယ်ခဲ့ကြတာပါကမ္ဘာတဝန်းမှာလည်းအကြိမ်ပေါင်းများစွာဒါမျိုးတွေကိုကျွန်တော်တို့မြင်တွေ့ခဲ့ကြပြီးပါပြီခိုင်မာအကောင်းနဲ့ဖွဲ့စည်းဆောင်ရွက်ပုံတွေနဲ့ကျင့်ထုံးတွေတည်ဆောက်ဖို့အချိန်အကြာကြီးယူခဲ့ရတာပါ။ဒါပေမဲ့စိတ်ပိုင်းဖြတ်မှုနဲ့လုပ်မယ်ဆိုရင်တော့အဲ့ဒီ institution တွေပြိုသွားဖို့အချိန်မကြပါဘူး
။နိုင်ငံတကာနိုင်ငံမှာအားလုံးပေါင်းကလေးအောင်ဖွဲ့စည်းဆောင်ရွက်ပုံရှိကျင့်ထုံးတွေတည်ဆောက်ဖဲဗလာဂရီစကားတွေနဲ့လက်နဲ့အာကိုအနိုင်ကျအာဏာစုပ်ကိုင်မှုကြိုးစားတဲ့အခါဒေါ်ဝင်ဆွေရင်သိပ္ပံအကယ်ဒမီရဲ့ပုံပြထဲမှာပါတယ်လို့တော်လိုင်းလမ်းကြောင်းကိုပဲကျောက်ပါတယ်လေအားလုံးပါဝင်ခွင့်ကိုလေးစားတဲ့ဖွဲ့စည်းဆောင်ရွက်ပုံနဲ့ကျင့်ထုံးလို့ရှိရင်အဲဒီနိုင်ငံကြီးပွားချမ်းသာပါတယ်ဘာကိုပဲ2024 Nobel စီးပွားရေးဆုချီးမြှင့်ခဲ့တာဖြစ်ကြောင်းခင်ဗျာကျွန်တော်တမောင်သားမှာ
အမေရိကန်ပြည်အောင်စုမှာနိုဗင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နိုဗင်ဘာ5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပြည်ကတင်ဆက်မဲ့အမေရိကန်ရွေးကောက်ပွဲအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်မင်္ဂလာမနက်ခင်ပါရှင်ပြည်အမေရိကန်တရရဲ့2024ခုနှစ်အောက်တိုဘာလ29ရက်တနင်္ဂနွေနေ့မနက်ခင်ရေဒီယိုအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရရာသည်နဲ့အနာဂတ်ကဘာသတင်းတွေကတုတ္တအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်အထက်ကအရင်ဆုံးအာရှနိုင်ငံရေးကိုကြည့်အောင်ပါရှင်တရုတ်ပြည်မှာနိုင်ငံပေါင်း100ကျော်ပါဝင်တဲ့ပီကင်းရှင်ရှန်းလုံခြုံရေးညီလာခံကိုပြီးခဲ့တဲ့စက်တင်ဘာလတုန်းကကျင်းပခဲ့ပါတယ်နောက်တပြိုင်နက်တည်းမှာပဲထိုင်ဝမ်မှာလည်းလုံခြုံရေးနဲ့ဒီမိုကရေစီညီညွတ်ရေးညီလာခံတရက်ကျင်းပခဲ့ပါတယ်မြောက်ကိုရီးယားကတော့သူ့ရဲ့နျူကလ িয়ার လက်နက်စက်ရုံကိုလူသိရှင်ကြားထုတ်ပြလာပါတယ်ဒီလိုအာရှနိုင်ငံရေးသတင်းတွေကိုစူးစီးပြီးကိုစုံမိုးကျော်တင်ဆက်ထားပါတယ်ရှင
်တရုတ်ပြည်ပီကင်းမှာနိုင်ငံပေါင်း100ကျော်ကလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေတက်ရောက်တဲ့17ကြိမ်မြောက်ပီကင်းရှင်ရှန်းညီလာခံကိုစက်တင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိ3ရက်ကြာကျင်းပပါတယ်ဒီညီလာခံဟာစင်ကာပူမှာနှစ်ဆင့်ကျင်းပတဲ့ရှန်ဂရီလာလုံခြုံရေးညီလာခံနဲ့ဆင်ပြိုင်သဘောဖြစ်ပါတယ်။တောက်ကြနေ့ကဒီညီလာခံအဖွဲ့မိန်ကုန်းမှာ နိုင်ငံပေါင်းစုံကိုအခြေခံတဲ့ multipolar world ဖြစ်အောင်ဆောင်ရွက်ကြဖို့နဲ့နိုင်ငံတကာအရေးအခွင့်အရေးမှာတာဝန်ညီမျှပါဝင်နိုင်ဖို့လိုတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းကပြောဆိုခဲ့ပါတယ
်။無論發達國家還是發展中國家無論
ဖွံ့ဖြိုးပြီးနိုင်ငံဖြစ်စေဖွံ့ဖြိုးစေနိုင်ငံဖြစ်စေနိုင်ငံကြီးသည်ဖြစ်စေငယ်သည်ဖြစ်စေနိုင်ငံတကာကိစ္စရပ်တွေမှာတမတမကြကြမျှတစွာပါဝင်နိုင်စေရပါမယ်။နိုင်ငံပေါင်းစုံကိုအခြေခံတဲ့စနစ်မှာနိုင်ငံတစ်ခုချင်းစီအနေနဲ့သူနဲ့အသင့်လျော်မဲ့အနေထားကိုရွေးချယ်ရပ်တည်ပြီးလူရင်ကျေးမှုကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးမှာတက်ဆွမ်းသမျှပါဝင်ကြဖို့ဖြစ်ပါလေ
။ဒီညီလာခံမှာတောင်တရုတ်ပင်လယ်အရေးထိုင်ဝမ်အရေးရုရှားယူကရိန်းစစ်ပွဲအစ္စရေးပါလက်စတိုင်းပဋိပက္ခတွေအပြင်နိုင်ငံတကာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးပါတယ်။တရုတ်ဟာသူ့ရဲ့စစ်အင်အားကိုလည်းတိုးချဲ့နေပြီးကမ္ဘာနိုင်ငံအသီးသီးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းဆိုပါတယ
်။衝突沒有贏家。意味對抗難有出路。
ပဋိပက္ခတွေမှာအနိုင်ရသူမရှိပါဘူး။ထိတ်တဲရင်ဆိုင်တဲ့နီးနဲ့အစွဲအလန့်တွေတဲကနေလွတ်မြောက်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ယူကရိန်း၊ Israel Palestine ကိစ္စတွေအပါအဝင်ပဋိပက္ခတွေကိုဆွေးနွေးဖြေရှင်းကြပါလို့တရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနဲ့မလေးရှားကာကွယ်ရေးဝန်ကြီးတွေကတောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေရှော့ချနိုင်ဖို့တရုတ်ကိုတိုက်တွန်းခဲ့ပါတယ်။စင်ကာပူကာကွယ်ရေးဝန်ကြီးအင်ဟင်းက
Just as China has shown resolve and commitment to help deal with security issues in other places
တရုတ်အနေနဲ့တခြားဒေသကလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတာကိုဖော်ပြခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ကိစ္စအပါအဝင်ဒေသရင်းလုံခြုံရေးကိစ္စတွေမှာလည်းတရုတ်ကအဓိကကျပါတယ်။တောင်တရုတ်ပင်လယ်ပြင်ကသောမတ်ရှိုဝယ်ဂျွန်းကိစ္စမှာတရုတ်နဲ့ဖိလစ်ပိုင်ကြားပြီးခဲ့တဲ့နှစ်ဇူလိုင်လကဆွေးနွေးမှုတွေလုပ်ခဲ့နိုင်ခဲ့ပေမဲ့အခုအခါအခြားအငင်းပွားမှုတွေထပ်မံပေါပေါက်လာပါတယ်။ဒါကြောင့်ဆွေးနွေးညှိနှိုင်းမှုတွေဆက်လွတ်ဖို့လိုပါတယ်
။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုဒူဘိုင်းလိုတရုတ်ကကြွေးကြော်ထားတဲ့အတွက်ဖိလစ်ပိုင်၊မလေးရှား၊စင်ကာပူ၊အင်ဒိုနီးရှား၊ဗီယက်နမ်၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့တရုတ်အကြာရေပိုင်တဲ့အငင်းပွားမှုတွေဖြစ်နေပါတယ်အခုလိုအချိန်မှာပဲတရုတ်ရဲ့စီရင်ထင်းချောင်းမှုတွေခံနေရတဲ့ထိုင်ဝမ်မှာလည်းအမေရိကန်နဲ့ဩစတြေးလျကတန်တမာဟောင်းတွေဥဆောင်ပါဝင်ပြီးအင်ဒိုပစိဖိတ်ဒေသအတွင်းဒီမိုကရေစီစီလုံးညီညွတ်ရေးနဲ့ကာကွယ်ရေးဆိုင်ရာညီလာခံတရက်ကိုစက်တင်ဘာလ12ရက်နေ့ကပြုလုပ်ခဲ့ပါတယ်ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဟောင်းမရီတ်ဖိန်ကအခုလိုပြောပါတယ
် We know.that authoritarian states are supercharging the growth of their own defense capacity.
အနာရှင်နိုင်ငံတွေဟာသူတို့ရဲ့ကာကွယ်ရေးစွမ်းရည်တွေကိုကျုံ့နေတယ်ဆိုတာကျမတို့သိပါတယ်။ဒေသရေးဒီမိုကရေစီအားစုအနေနဲ့အကျိုးစီးပွားတူညီမှုတွေနဲ့မတူကွဲပြားမှုတွေကိုတန်တမာရေးနဲ့ဖြည့်ရှင်းဆောင်ရွက်နေတာနဲ့တပိုင်းတည်းအထဲမှာပဲကိုယ့်ရဲ့ကာကွယ်ရေးစွမ်းရည်တိုးမြှင့်ဖို့ကိုလည်းလှုံ့ဆော်စားဖို့အရေးကြီးပါတယ်
။ Sending a message that you will not beDeterred by their threats, will require historic defense investments.
တရုတ်ရဲ့ချင်းချောင်းမှုတွေနဲ့ထိုင်ဝမ်ကိုတားဆီးနိုင်မှာမဟုတ်ပါဘူး။ကာကွယ်ရေးအတွက်သမိုင်းဝင်ရင်းနှီးမြှုပ်နှံမှုတွေလိုပါတယ်။ဒါဟာထိုင်ဝမ်ကာကွယ်ရေးအတွက်ခိုင်မာတဲ့ဆုံးဖြတ်ချက်ကိုဖော်ပြယုံတင်မကပါဘူး။ကိုယ့်ရဲ့လွတ်လပ်မှုအတွက်စွန့်လွတ်ပေးဆက်နိုင်တယ်ဆိုတာကိုလည်းဖော်ပြရာရောက်ပါတယ်။ထိုင်ဝမ်ဘက်ကလှုပ်ရှားရှိတာလှုပ်ရင်အမေရိကန်ဘက်ကလည်းသူလှုပ်ရှားရှိတာလုံးမှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းကယ်လီခရော့ဖ်ကပြောဆိုခဲ့ပါတယ်။ဒီညီလာခံကိုအမေရိကန်ပြည်ထောင်စုဩစတြေးလျကနေဒါဂျပန်တောင်ကိုရီးယားဖိလစ်ပိုင်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း9နိုင်ငံကတန်တမာဟောင်းတွေလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေပညာရှင်တွေတက်ရောက်ခဲ့ပါတယ်။အခုလိုအချိန်မှာပဲနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့လျှို့ဝှက်ကြိုးပမ်းခဲ့တဲ့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုမဖော်ပြစဘူးဖော်ပြလာပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကပြီးခဲ့တဲ့တောက်ချာနေ့ကနျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုသွားခဲ့ပြီးဒုံးလက်နက်စမ်းသပ်ပစ်ခတ်တာကိုကြည့်ရှုခဲ့တဲ့ဗီဒီယိုကိုမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြခဲ့ပါတယ်။ကင်ဂျုံအွန်ကနျူကလ িয়ার ထုတ်လုပ်မှုနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုတိုးမြင့်သွားနိုင်ဖို့ကိုလည်းညွှန်ကြားခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတိုးတက်လာတာနဲ့အမျှအာရှဒေသတွင်းလုံခြုံရေးစိုးရိမ်မှုတွေလည်းတိုးလာမှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်။
အာရှနိုင်ငံရေးအစီအစဉ်ကုစောမိုးကျော်တင်ဆက်ပေးခဲ့တာပါရှင်။လေယာစီးပွားသတင်းတွေကိုလည်းတလဲတင်ပြပေးပါမယ်။တောင်လူသင်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်အဖွဲ့ကတက်မှတ်လိုက်တဲ့စဘာအခြေခံရည်ညွှန်းဆေးဟာပြပပေါက်ဆေးထက်9သိန်းကျပ်လောက်နှိမ့်ချနေလို့တောင်သူတွေကြားမှာတော့ဝေဖန်မှုတွေများလာနေပါတယ်။ဒီသတင်းအပြင်တပတ်အတွင်းလေယာထွက်ကုန်တည်နှံဆေးတို့အတက်ကြတွေကဘယ်လိုရှိပါလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီး Farmer Times Media ကတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါလေယာစီဝသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ရည်ချစ်သူများရှင်လန်းချဲ့မြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မိုးသဘာအခြေခံရည်ညွှန်းဆေးတက်မှတ်ချက်ကပြင်ပပေါက်ဈေးထက်အဆမတန်ကွာဟနေလို့တောင်သူတွေကမှဝေဖန်မှုတွေမြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အဆိုတော့14ရာခိုင်နှုန်းရှိပြီးအဖြစ်အမော်ဖုံသေးခဲ့ကင်းစင်နဲ့46ပေါင်40ရှိစပားတင်းတရာကို9,500ကျပ်နှုန်းပေးဝယ်ကြဖို့တောင်သူလယ်သမားအခွင့်ရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်နေရေးဦးဆောင်အဖွဲ့ကတတ်မှတ်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဈေးကွက်အတွင်းမှာပေါင်54ကျပ်ရှိတဲ့စပားတင်းတရာကို16သိန်းကနေ19သိန်းကျပ်လောက်ထိပေါက်ဈေးရှိနေချိန်မှာတောင်သူအကျိုးစီးပွားမြင့်တင်ရေးအဖွဲ့ကတတ်မှတ်လိုက်တဲ့မိုးသဘာရည်ညွှန်းဆေးက9သိန်းကျပ်လောက်ထိနှိမ့်ချနေတာကြောင့်တောင်သူတွေကမှပြစ်တင်ဝေဖန်မှုတွေမြင့်တက်နေတာဖြစ်ပါတယ်ထောက်ပြန်ချက်မှာပြင်ပဈေးကွက်ပေါက်ဈေးကအခြေခံရည်ညွှန်းစဘာစင်းတို့အထက်မှာဖြစ်ပေါ်နေရင်ဈေးကွက်ပေါက်ဈေးတိုင်းဝယ်ယူရမယ်လို့ထည့်သွင်းဖော်ပြထားပါမယ်ဈေးကွက်ပေါက်ဈေးကိုတည်နေလျက်နဲ့ဈေးဆမတန်ကွာဟပြီးတတ်မှတ်တာကတောင်သူတွေကိုဖိနှိပ်လိုတာဖြစ်တယ်လို့ဧရာဝတီတိုင်းကစပါးဆိုင်တောင်သူတို့ကထောက်ပြပါရယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်မြေဩဇာပို့သက်စေ73စီအလုတ်သမားနဲ့လေယာ35ရန်းကစားတဲ့အထွေထွေကုန်ကြစရိတ်အားလုံး3စားလောက်မြင့်တက်လာပြီးအခုနှစ်မှာလေတရေကစိုက်ပျိုးစရိတ်က7.9သိန်းလောက်ထိကုန်ကြခဲ့တယ်လို့တောင်သူတွေကပြောပါရယ်အခုနှစ်မှာမိုးစပါးဆိုင်ခင်းအများအပြားရေလွှမ်းမှုခံခဲ့ရတာကြောင့်ပျက်စီးမှုတွေဖြစ်ပေါ်ခဲ့တယ်လို့စပါးခင်းတွေမှာပိုးကျရောက်မှုကြောင့်အထွန်းနှုံရောကြမှုတွေလည်းဖြစ်ပေါ်ပြီးတောင်သူတွေရာစိုက်ပျိုးစရိတ်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေကြရပါတယ
်ဈေးကွက်ထဲအာလူနဲ့ကျက်သူဖြစ်အဝင်နေပြီးဝယ်လွားများလို့ဈေးမြင့်တက်နေပါတယ်ပြင်တွေမှာကျက်သူဖြူကိုအောင်တူဝါလာနဲ့နဝေပါလာတို့မှာပြန်လည်စိုက်မြူကြတာဖြစ်လို့ဝယ်ယူမှုမြင့်တက်နေသလိုအာလူကလည်းဈေးကွက်ထဲလက်ကျင်းနေနေပြီးအဝင်နှင်းလာတာကြောင့်ဈေးကောင်းပြီးဝင်နေကြတယ်လို့ကုန်သည်တွေကပြောပါတယ်လက်ရှိဈေးကွက်ထဲမှာတော့ချစ်သူဖြူကလည်းကျန်နေနေပြီးအာလူကတော့မာကင်မျက်နှာစားတဲ့အမျိုးသားတွေအဝင်မရှိတော့ဘူးလို့ရှမ်းပြည်နယ်အောင်ပွဲမြို့ကလေယာထွက်ကုန်ရောင်းဝယ်ရေးလောက်ကင်တူဦးမောင်မောင်ကပြောပါရီအောင်ပန်းဈေးကွက်မှာတော့အာလူမာကင် S1 S2 ကတပိတာကို9500ကျပ်မျက်နှာ S1 S2 ကတပိတာကို9000ကျပ်မြင့်မီ OK ကတပိတာကို9800ကျပ်နဲ့မြင့်မီ A1 ကတပိတာကို9500ကျပ်အတီးတီးပေါက်ဈေးရှိနေပါသေးတယ်။ကျတူဖြူထူကတော့တပိတာကို10000ကျပ်အောင်ပန်းထူတွေက11000ကျပ်အောင်ပန်းထူတုံက12000ကျပ်အောင်ပန်းထူလေးက12500ကျပ်နဲ့ထူငါကတော့တပိတာကို13000ကျပ်အတီးတီးပေါက်ဈေးရှိနေရပဲဖြစ်ပါသေးတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကအယောင်ဝယ်ဖြစ်ပေါ်ခဲ့တဲ့ဈေးနှုန်းတွေနဲ့ရှင်တော့အမျိုးသားလိုက်တပိတာကို1000ကနေ2500ကျပ်ထိမြင့်တက်သွားတယ်လို့တောင်ကြီးမြို့ကကုန်သည်ကိုဆိုင်ကပြောပါရယ
်တရုတ်ဘက်ကနေဆက်ကိတ်တွေပိတ်ထားလို့ကုန်စည်နှုန်းအဆမတန်မြင့်တက်ပြီးကုန်စည်ပြတ်တောက်မှုတွေဖြစ်ပေါ်နေပါတယ်ကချင်လွတ်မြောက်ရေးတပ်မတော် KIO ထိန်းချုပ်ထားတဲ့တရုတ်မြန်မာနေဆက်ကုန်သွယ်ရေးဂိတ်ပေါက်တွေအားလုံးကိုတရုတ်အစိုးရဘက်ကပြီးခဲ့တဲ့အောက်တိုဘာ18ရက်ကစလို့ပိတ်ပင်လိုက်တာဖြစ်ပါတယ်တရုတ်အစိုးရကຫນွေဥဒေါ်လာရေးထိုးစစ်တွေရပ်တန့်မှုဖိအားပေးမှုတွေပြုလုပ်နေတဲ့ကြားက KIA ဘက်ကပန်ဝါမြို့ကိုတင်ပိုက်လိုက်တာကြောင့် KIA ထိန်းချုပ်နယ်မြေမှာရှိတဲ့လွယ်ကျဲမိုင်းကြားရန်လိုင်းစာခါချံကာပိုက်တီစတဲ့ဂိတ်တွေအားလုံးကိုတရုတ်ဘက်ကတစ်ဖက်သက်ပိတ်လိုက်တာလို့ဒေသခံတွေကပြောဆိုကြပါတယ်လက်တလုံးမှာတရုတ်ဘက်ကကုန်သွယ်မှုရပ်တန့်လိုက်တာအပါအဝင်မြကြီးနားမန္တလေးလမ်းပိုင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မြန်မာပြည်တွင်းပြည်မနယ်မှာကုန်သွယ်မှုပြတ်တောက်ပြီးကုန်စည်နှုန်းအဆမတန်မြင့်တက်မှုနဲ့ကုန်စည်ပြတ်လတ်မှုကိုပါဒေသခံပြည်သူတွေရင်ဆိုင်နေရတာဖြစ်ပါတယ်
အခုစပီးအောင်တဝါလ15ရက်နေ့ကနေ22ရက်နေ့ထိဈေးကွက်တွင်တည်ချနိုင်မည်ဖြစ်သွားတဲ့လေယာထွက်ကုန်တည်နှံဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။မွေးမြူရေးအစားစရိုက်တွေကပုံမှန်ဝေယူနေပေမယ့်ပြင်ပတင်ပို့မှုနည်းသွားတာကြောင့်ပြောင်းစံဈေးပြန်ကျလာတယ်လို့ကုန်သည်တွေကပြောပါသေးတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာအောင်တဘာလ22ရက်နေ့ကပြောင်းဆန်တပိတ်တာကို1900ကျပ်ပေါက်ဈေးရှိပြီး20ကျပ်ဈေးကျလာပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့ဗမာပြောင်းက54ပိတ်တာတအိတ်ကို9300ကျပ် CP ပြောင်းကတအိတ်ကို9400ကျပ်နဲ့ရှမ်ပြောင်းကတအိတ်ကို9500ကျပ်အတီးတီးပေါက်ဈေးရှိနေပြီးတအိတ်ကို1000ကျပ်ဝန်းကျင်ဈေးကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနန်ဇင်းတို့တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ Pharma Times Media ကတင်ဆက်တဲ့လေယာစီးပွားသတင်းများဖြစ်ပါတယ်ရှင်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုလည်းဆက်ပြီးတော့ထုတ်လင်းပေးပါဦးမယ်။ကမ္ဘာတောင်ဘက်အစွန်ဆုံးမှာရှိတဲ့ဥစွာယာမြို့ဟာရေခဲလွာရေခဲမြစ်တွေရှိတဲ့ပနဂူနီးယားဒေသနဲ့တာဝန်ရိုးစွန်းချားမှာရှိတဲ့မြို့ငယ်လေးဖြစ်ပါတယ်။ထူးခြားတဲ့ရည်မြည်အနေထားနဲ့ကြမ်းတမ်းပြီးခက်မရခက်တဲ့ရာသီဥတုကိုကြုံတွေ့ခံစားကြရတဲ့ခီးသွားတွေကြားမှာရေပန်းစားတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။အနာဒီကတိုက်အဆက်ဥဆွာယာမြို့ကပြောင်းလဲလာတဲ့ဒီသဘာဝပတ်ဝန်းကျင်ခြေနေကိုတော့ဥရုယာတီနဲ့နာဂက်ကဘာအစီအစဉ်မှာနန်းလောင်ကကိုရင်သွားရောက်ရိုက်ကူးတင်ဆက်ထားပါတယ်ရှင်။
လေရတော့ဥဆိုရာမြုပ်ကလေးပါသူကတော့ကမ္ဘာမြေအဆုံးလို့ပြောရမယ်ဒီတောင်အမေရိကတပ်ရဲ့အောက်ဆုံးမှာရှိတဲ့ဟိုကမ္ဘာတောင်ဖက်အဆုံးဆုံးမြုပ်ကလေးဖြစ်ပါတယ်ဒီကျမရဲ့နောက်မှာတော့ဒီအနာတိကတိုက်ကိုသွားတဲ့ဝင်းမောက်ကြီးပါသူကတော့ကီလိုမီတာ1000ကျော်မှာရှိတာဖြစ်ပါတယ်ဒီဖက်မှာကျတော့ဒီနင်းဖုံးနေတဲ့တောင်တန်းတွေနဲ့အာဝန်းရံထားတဲ့မြုပ်ကလေးဖြစ်ပါတယ်ဒီမြုပ်မှာကအာလူဦးရေက8000လောက်ရှိပါတယ်တစ်နှစ်ကိုလာတဲ့ကမ္ဘာလက်ခီးသွားကတော့၄သိန်းကနေ5သိန်းလောက်ရှိတာပါသူတို့ပြည်နယ်တဘာဝပဝန်ကျင်ကိုစိတ်ဝင်စားတဲ့လူတွေအလားများတဲ့မြို့ကလေးတွေဖြစ်ပါတယ်။ရေခဲလွာရေခဲမြစ်တွေနဲ့ဂေဟဗေဒစနစ်ကောင်းတွေရှိရာပက်တဂိုနီးယားဒေသနဲ့အာနာတိကတိုက်ကြားမှာရှိတဲ့ဥဆွာယာမြို့ကို A City of Extreme လို့လည်းတင်စားခေါ်ဝေါ်ကြပါတယ်။ဥဆွာယာမြို့မှာတော့19ရာစုကတည်းကပြေးဆွဲလာတဲ့ရေနွေးငွေ့သုံးမိရထားနဲ့ကဘာမြေအဆုံးကိုသွားနိုင်မှာဖြစ်တယ်လို့ပီကရေလက်ကြားကမီးပြတိုင်းနဲ့ပင်ကွင်းငှက်တွေပင်လယ်ဖြန့်တွေရှိရာကျွန်းစုတွေစီလည်းအလဲပတ်သွားနိုင်ပါတယ်။ဥဆွာယာမြို့ဟာနင်းလျှောစီတဲ့သူတွေခြေလင်းတောင်တသမားတွေနဲ့ရှားပါတောပန်းတွေကိုစေဝင်စားသူတွေကနေအာနာတိကတိုက်အထိစွန့်စွန့်စစအလဲသွားခြင်းနဲ့ခီးတွေကိုလည်းတွေ့ရပါတယ်။အခုလိုထူးခြားတဲ့အတွေ့အကြုံမျိုးစုံရနိုင်တဲ့ဥဆွာယာမြို့မှာလည်းဥဒုယာသီပြောင်းလဲမှုကြောင့်ဒေသစီးပွားရေးကိုထိခိုက်လာနေပြီလို့ဒေသခံခရစ်စတင်းက VOA ကိုပြောပါတယ်။
Ushuaia is well known as a city where the weather changes really fast and it's really unstable normally.
ဥဆွာယာမြို့ရဲ့ရာသီဥတုကခမ်းမရခတ်ပြီးတော့ရုတ်တရက်ပြောင်းလဲတတ်တယ်ဆိုတာလူတိုင်းသိပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းလောက်ကစပြီးတော့ရာသီဥတုအပြောင်းလဲကတိတိတသာပုံမြန်းဆန်းလာပါတယ်။ကျွန်တော်လူဖြစ်လာတဲ့အနှစ်30အတွင်းရာသီဥတုပြောင်းလဲမှုအတော်ကိုကွာခြားသွားတာပါ။ဟိုးအရင်တုန်းကဆောင်းတွင်းတွေဆိုရင်ရာသီဥတုပူကျန်းတယ်လို့ရက်လဲပူကြပြီးတော့နှင်းတွေလည်းထူထူတဲကြပါတယ်။အခုတော့ဆောင်းရသည့်ရက်တွေတိုးလာပါတယ်။တစ်နှစ်နဲ့တစ်နှစ်မတူတော့ပါဘူး။ဆောင်းအဝင်ဆော့တာမျိုးဥပမာမတ်လနဲ့ဧပြီလလောက်မှာဆောင်းဝင်ပြီးတော့ဇွန်ဇူလိုင်လောက်မှာဆောင်းကုန်သွားတာမျိုးပေါ့လွန်ခဲ့တဲ့10နှစ်လောက်ကစပြီးတော့တော်တော်တိတာလာပါတယ်နောက်တစ်ခုကတော့လေတိုက်တဲ့ပုံစံမှာပုံမှန်ဆိုရင်ຫນွေဥပေါက်ဆိုရင်လေထမှာလေအခုနှစ်ပိုင်းမှာပုံမှန်ထက်လေပြင်းတွေပိုတိုက်လာပါတယ်အဲ့လိုလေပြင်းတိုက်ပြီးတော့လေစည်းချောင်းတွေပြောင်းသွားပါတယ်ကျွန်တော်ကဒီကဏ္ဍမှာပညာရှင်တော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်လေ့လာမိသလောက်တိရစ္ဆာန်လေးတွေတားပေါက်ဆော့တာမျိုးလာလောက်စောပြီးတော့နေရပြောင်းရွှေ့တာမျိုးတွေတွေ့ရပါတယ်။ပန်းတွေဆိုရင်လည်းစောပြီးတော့ဖူးပွင့်လာတာမျိုးပို့ပြီးတော့တွေ့လာရပါတယ်။တနေ့တစ်တနေ့ပုံမှန်မဟုတ်တဲ့အပြောင်းလဲတွေကိုပို့ပြီးတော့တွေ့နေရတာပါ
။ရှားဒီဥသူအပြောင်းလဲမြန်ဆန်ပြီးတော့ကြိုတင်ခတ်မှမဟုတ်ပို့ပြီးတော့ခက်ခဲလာတဲ့အတွက်ကဘာလက်ခီးသွားလုံကအပေါ်တည်ရမှုတွေရှိလာတယ်လို့လည်းသူကဆက်ပြောပါတယ
်Winter tourism is really strong during June.
ကဘာလက်ခီးသွားလုပ်ငန်းအပေါ်တက်ရောက်မှုကတော့နည်းနည်းကွဲပြားမှုရှိပါတယ်။ဥပမာဆောင်းရသည့်ခီးသွားလုပ်ငန်းမျိုးကပုံမှန်လိုတိတ်အားကောင်းတဲ့လုပ်ငန်းမှာဂျွန်ဂျူလိုင်လိုလတွေပေါ့။တစ်နှစ်နဲ့တစ်နှစ်တော့မတူပါဘူး။ပြီးခဲ့တဲ့နှစ်နှစ်ဆောင်းတွင်းကတော့နှင်းတွေအများကြီးကျတဲ့အတွက်နှင်းလျှောစီးဧည့်သည်တွေတော်တော်များများသူတို့ရဲ့မူလခီးစဉ်တွေပြောင်းပြီးတော့ဒီဘက်ရောက်လာပါတယ်။နှင်းအကျနည်းတဲ့ဆောင်းရသည့်ဆိုရင်တော့ဧည့်သည်လည်းနည်းသွားတတ်ပါတယ်။ရသီဥတုပြောင်းလဲကကျွန်တော်တို့မြို့ရဲ့ကဘာလဲခီးသွွားလုပ်ငန်းအဖို့ကိုတက်ရောက်မှုရှိပါတယ်။နင်းလျှောစီးကျင်တဲ့ဧည့်သည်တွေကနှင်းမရှိတဲ့နေရာကိုတော့လာကြမှာမဟုတ်ပါဘူး။ နောက်ပြီးတော့တင်းမောနဲ့ခီးတယ်တွေကိုပင်လယ်ထဲလိုက်ပြကြတဲ့လုပ်ငန်းတွေဆိုရင်လေလေပြင်းတိုက်လာရင်ခီးစဉ်တွေဖျက်ပစ်ရပါတယ
်အမျိုးသားဥယျာဉ်တွေထဲမှာတော့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့လောက်ရအားလုံးကိုတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်ကျုံးငယ်တချို့ပေါ်တက်ခွင့်ရတဲ့အခါမှာဆိုရင်လေတော်ရင်တရိတ်ဆန်တွေနဲ့တစ်ပင်ပန်းမှန်တွေအနောက်ရှက်ဖြစ်လာအောင်အနီးကပ်သွားခွင့်မပေးပါဘူးဆက်လီတွေမှာတုံးတဲ့လောင်စာတွေဆိုရင်လေသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုအ ਨੇ ဆုံးဆိုတဲ့လောင်စာစီအမျိုးအစားကိုပဲခီးသွွားကုမ္ပဏီတွေတုံးကြရတယ်လို့လည်းပြောပါတယ်အာဂျင်တီးနားနိုင်ငံအနှံသွားရောက်လက်ပတ်ခဲ့တဲ့ပြင်သစ်နိုင်ငံသူကာရာလီဘီမန်ဂါရိုတည်တံ့တရအစိုးရရဲ့တဘာဝပဝန်းကျင်ထိန်းသိမ်းရေးကြိုးပမ်းချက်ကိုအားရကျင်းပမိတယ်လို့ VOA ကိုပြောပါတယ
်ဥစွာယာမြို့မှာခီးသွွားဧည့်သည်တွေအများကြီးမတွေ့ရပါဘူးဒီလိုဆက်လှငယ်လေးတွေမှာဆိုရင်လေခီးသည်တွေအပြည့်မပါတာကိုတွေ့ရပါတယ်ကျမတို့သွားခဲ့တဲ့အမျိုးသားဥယျာဉ်တွေထဲမှာဆိုရင်လေတချို့နေရာတွေကိုပိတ်ထားတာမျိုးတွေလည်းတွေ့ရပါတယ်။တဘာဝပဝင်းချင်းတစ်ခုလုံးသူ့အလိုလိုပြန်ကောင်းလာအောင်ကြိုးပမ်းထားတာမျိုးကိုလည်းတွေ့ရပါတယ်။အဲ့ဒီလုံရက်တွေဟာတဘာဝပဝင်းချင်းကိုထိမ့်သိမ်းထားတာဖြစ်တဲ့အတွက်ကျမကတော့အားရကျေနပ်မိပါတယ်။တချို့အမျိုးသားဥယျာဉ်တွေထဲမှာဆိုရင်လေအလဲအပတ်လာကြတဲ့လူတွေတိတ်များများဆဆမတွေ့ရပဲကျမတို့ကြီးပဲလွတ်လွတ်လပ်လပ်လေးလာကြည့်ရှုခွင့်ရခဲ့တာပါအာဂျင်တီးနားနိုင်ငံဟာတဘာဝပတ်ဝန်းကျင်ကိုအမှန်တကယ်ကာကွယ်စောက်ရှောက်ထားတဲ့နေရာဖြစ်ပါတယ
်အင်းအိစ်တောင်တန်းတို့ရဲ့ခြေရင်းမှာရှိတဲ့ဥစွာယာဟာဝင်ယောဆွန်းဒေတာနဲ့ဝင်ယောဆွန်းဂေဟဘေတာစနစ်တွေအပေါ်ဥဒုယာသည်ပြောင်းလဲမှုရဲ့အကျိုးတရားမှုတွေကိုမျှဝါထင်ထင်မြင်တွေ့ခွင့်ရတဲ့နေရာလည်းဖြစ်ပါတယ်ဥဒုယာသည်ပြောင်းလဲမှုကြောင့်ဥစွာယာတစ်မျိုးလုံးရေချိုအထွက်အထိကအားထားနေရတဲ့မာရှာဂလီစီယာရေခဲမြစ်ကြီးပိုးပြီးတော့အရေးပျော်ဆင်းလာမှာကိုရောကဘာလဲခီးသွွားလုပ်ငန်းနဲ့ငါဖန်လုပ်ငန်းတွေအပေါ်ပိုးပြီးတော့ထိခိုက်လာမှာကိုဒေတာခန့်တွေစိုးရိမ်နေတာပ
ါဥစွာယာမှာရှိတဲ့ရေခဲမြစ်တွေရေခဲလွှာကြီးတွေလည်းအခုနှစ်ပိုင်းမှာတော်တော်အရေးပျော်လာပါတယ်ကျွန်တော်ငငယ်တုန်းကမြင်ခဲ့ရတဲ့ရေခဲမြစ်ရဲ့အရွယ်အစားကအတော်ကြီးတာပါ။နေရာဒီရောက်လို့တောင်ပေါ်ကနင်းထုတွေအရေးပျော်ဆင်းလာတဲ့အခါဆိုရင်ရေခဲမြစ်ရဲ့အရွယ်အစားဘလောက်တောင်သေးငယ်သွားသလဲဆိုတာအထင်ရှားမြင်ရပါတယ်။ဥဆွာယာမြို့ကရေခဲမြစ်တွေစီကလာတဲ့ရေချိုတွေကိုပဲအားထားနေရတာပါ။လက်ရှိမှာတော့မြို့အတွက်ရေချိုလုံလောက်မှုရှိနေသေးတယ်လို့ပြောနိုင်ပါတယ
်။ကမ္ဘာမိုးလေဝသအဖွဲ့ WMO နဲ့ဥဒုယာဒီရေးရာနိုင်ငံတကာအဖွဲ့အစည်းတွေကလည်းပက်တဂိုနီးယားဒေသနဲ့ဥစွာယာမြို့အတွက်အကြီးမားဆုံးစိန်ခေါ်ချက်ကကမ္ဘာပူနွေးမှုမြင့်တက်ပြီးရေခဲမြစ်အရေးပျော်ဆင်းမှုမြန်ဆန်လာတာနဲ့မိုးနှဲပြီးတော့တောမီးလောင်နိုင်တဲ့အလားအလာပိုများလာတာဖြစ်တယ်လို့ပြီးခဲ့တဲ့နှစ်တွေကတည်းကထောက်ပြထားကြတာဖြစ်ပါတယ်။ကျမလည်းပါပ
ါ။နောက်လောက်တက်ဆက်တဲ့ဥရုယာတိနဲ့အနာဂတ်ကမ္ဘာစီစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သတင်းတွေကတုတ္တတလက်တင်ပြပေးပါမယ်။မြန်မာအပါအဝင်ကမ္ဘာနိုင်ငံတွေရဲ့အခု2024ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေလုံခြုံမှုအခြေအနေကိုဒီသတင်းပတ်သတင်းနေတဲ့ကတူတာအစီအစဉ်မှာမှတ်ညွှန်ညွှန်လင်းတင်ဆက်ထားပါရရှင
်ဒီနှစ်ထက်မှာကမ္ဘာနိုင်ငံအစိုးရတွေနဲ့နိုင်ငံရေးသမားတွေရဲ့ဖိအားတွေကစာနယ်ဇင်းသမားတွေရဲ့လုံခြုံမှုနဲ့သတင်းလွတ်လပ်ခွင့်တွေကိုထိခိုက်စေခဲ့တယ်လို့သတင်းစာနယ်ဇင်းဆိုင်ရာအကာအကွယ်ပေးရေးအဖွဲ့ကြီးတွေကပြောဆိုထားပါတယ်။ပြင်သစ်နိုင်ငံမှာအခြေစိုက်ပြီး1985ခုနှစ်ကသတင်းသမား4ဦးနဲ့စတင်ဖွဲ့စည်းခဲ့တဲ့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းသမားများအဖွဲ့ကြီးဟာအခု2024ခုနှစ်အတွက်ကမ္ဘာနိုင်ငံတွေရဲ့သတင်းလွတ်လပ်မှုအခြေအနေတွေသတင်းသမားတွေရဲ့လုံခြုံမှုစတာတွေနဲ့ပတ်သက်ပြီးလေ့လာချက်အညွှန်းကိန်းတွေကိုထုတ်ပြန်ပြောဆိုထားတာရှိပါတယ်2024ခုနှစ်အတွင်းစစ်ပွဲတွေရှိနေတာနဲ့အတူကမ္ဘာလူဦးရေတဝက်ကျော်မဲပေးကြရတဲ့ရွေးကောက်ပွဲအများဆုံးနှစ်တစ်ခုဖြစ်တာကလည်းသတင်းသမားတွေအဖို့အန္တရာယ်အများဆုံးနဲ့လုံခြုံမှုမရှိတာတွေပိုပြီးကြုံတွေ့ရတယ်လို့သတင်းရယူမှုအခက်အခဲတွေသတင်းလွတ်လပ်ခွင့်မရတာတွေနဲ့ရင်ဆိုင်နေရတယ်လို့လည်း RSF ကပြောဆိုထားတာပါအထူးသဖြင့်ကမ္ဘာအရှေ့အလယ်ပိုင်းဂါဇာမှာဖြစ်ပွားနေတဲ့စစ်ပွဲတွေကသတင်းမီဒီယာနဲ့သတင်းသမားတွေအတွေ့အကြမ်းဖက်မှုတွေကြုံတွေ့ရတာစံချိန်ကျိုးခဲ့ပြီးလုပ်ငန်းခွင်ထဲမှာပါလက်စတိုင်းသတင်းသမား22ဦးသေဆုံးရမှုအပါအဝင်စုစုပေါင်းပါလက်စတိုင်းသတင်းသမား100ကျော်ဟာအစ္စရေးစစ်တပ်ကြောင့်အသက်ဆုံးရှုံးခဲ့ရတယ်လို့လည်းဖော်ပြထားတာပါ RSF ရဲ့2024ခုနှစ်ကမ္ဘာလုံးဆိုင်ရာသတင်းလွတ်လပ်ခွင့်အညွန်ကိန်းစစ်တမ်းတွေအရာကြည့်မယ်ဆိုရင်တော့ယာနုံပြည်နဲ့ယာနုံပြည်နီးပါးသတင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံကကမ္ဘာမှာ၈နိုင်ငံနဲ့ရှိတာကိုတွေ့နိုင်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာဥရောပတိုင်းမြောက်ပိုင်းကစကန်ဒီနေးဗျန်နိုင်ငံတွေဖြစ်တဲ့နော်ဝေးဒိန်းမတ်ဆွီဒင်တို့ကထိပ်ဆုံးမှရှိနေတာပါအဲ့ဒီနောက်မှာတော့ဥရောပနိုင်ငံတွေဖြစ်တဲ့နယ်သာလန်ဖင်လန်အက်စတိုးနီးယားပေါ်တူဂီနဲ့အိုင်ယာလန်နိုင်ငံတွေပဲဖြစ်ပါတယ်အဲ့ဒီနိုင်ငံရှစ်ခုဟာသတင်းလွတ်လပ်ခွင့်တရာရာနှုံးကနေ85ရာနှုံးအထိရှိတယ်လို့ဖော်ပြထားတာပါ။တရင်းလွတ်လပ်ခွင့်85ရာခိုင်နှုံးကနေ80ရာခိုင်နှုံးအထိရှိတဲ့နိုင်ငံပေါင်းကတော့38နိုင်ငံရှိပါတယ်။ကနေဒါ၊အော်စတြေးလျ၊နယူးဇီလန်အပါအဝင်ဥရောပနိုင်ငံတွေအများဆုံးပါဝင်တာကိုတွေ့ရပါတယ်။အာရှဒေသကတော့ထိုင်ဝမ်အရှေ့တီမောနဲ့အာမေးနီးယားနိုင်ငံသုံးခုပါရှိတာပါ။သတင်းလွတ်လပ်ခွင့်80ရာခိုင်နှုန်းကနေ55ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်းကတော့50ရှိပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုလည်းအဲ့ဒီအုပ်စုထဲမှာပါဝင်တာပါ။အာဆီယံနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံလည်းပါဝင်ပါတယ်။ဒါကြောင့်အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံဟာသတင်းလွတ်လပ်ခွင့်အရှိဆုံးလို့ဆိုရမှာပါ။သတင်းလွတ်လပ်ခွင့်55ရာနှုန်းကနေ40ရာနှုန်းအထိရှိတဲ့နိုင်ငံပေါင်းကတော့49နိုင်ငံပါ။အဲ့ဒီအထက်မှာအာဆီယံနိုင်ငံတွေဖြစ်တဲ့စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်တို့ပါဝင်ကြပါတယ်။သတင်းလွတ်လပ်ခွင့်40ရာနှုန်းကနေ3ညအစင်အထိရှိတဲ့သတင်းလွတ်လပ်ခွင့်အနည်းဆုံးနိုင်ငံပေါင်းကတော့36နိုင်ငံရှိတာပါ။နိုင်ငံအများစုကအာရှတိုက်ကဖြစ်ပြီးစစ်ရေး၊စီးပွားရေး၊နိုင်ငံရေးအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့ရုရှားတရုတ်နဲ့အိန္ဒိယတို့လည်းပါဝင်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေကကမ္ဘောဒီးယား၊လာအိုမြန်မာနဲ့ဗီယက်နမ်တို့လည်းပါရှိကြပါတယ်RSF ရဲ့စစ်တမ်းတွေထဲမှာသတင်းသမားတွေအတွေ့လုံခြုံမှုနဲ့ပတ်သက်တဲ့အညွန်ကိန်းတွေလည်းဖော်ပြထားတာပါအဲ့ဒီထဲမှာနိုင်ငံ38နိုင်ငံဟာသတင်းသမားတွေအတွေ့လုံခြုံမှုမရှိတဲ့နိုင်ငံတွေအဖြစ်တွေ့နိုင်ပါတယ်။အဲ့ဒီ38နိုင်ငံထဲမှာလုံခြုံမှုအကင်းမဲ့ဆုံးထိတ်ဆုံးရှိနေတဲ့နိုင်ငံ9နိုင်ငံကတော့ဆီးရီးယား၊အာဖဂန်နစ္စတန်၊ Eritrea ၊မြန်မာနဲ့ Iran နိုင်ငံတွေပဲဖြစ်ကြပါတယ်ရှင်။
ဒီနေ့တွေကတူတာမညညလေးတင်ဆက်ခဲ့တာပါရှင်ဒီစီစဉ်တဲ့ view ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VUE website လိမ့်စာနဲ့ VUE ရဲ့ Facebook နဲ့ YouTube တို့မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်အခုဆက်ပြီးတော့သတင်းကျဉ်းချုပ်ကိုပြောပြပါမယ်ရှင်အီရန်ကိုလက်ထုတ်ပြန်နေနေတဲ့အစ္စရေးကဒီမနေ့စနေနေ့အစောပိုင်းမှာပဲအီရန်နိုင်ငံမြို့တော်တက်ဟီရန်ကိုတိုက်ခိုက်တာတွေအောင်အောင်မြင်မြင်ပြီးဆုံးသွားပြီလို့အစ္စရေးကပြောပါတယ်အီရန်ကအစ္စရေးကိုဒီလအစောပိုင်းတုန်းကဒုံးကျည်ယာနဲ့ချီပစ်လို့တိုက်ခိုက်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးကတောက်ကြနေမှာတိုက်ခိုက်ခဲ့တာပါအစ္စရေးစစ်လေယာဉ်တွေဟာအီရန်မှာရှိတဲ့ဒီစစ်ရေးပစ်မှတ်အများပြားကိုပစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတော့အောင်အောင်မြင်မြင်ပဲပြန်ရောက်လာခဲ့ပြီလို့အစ္စရေးကာကွယ်ရေးဌာန IDF ကစနေမနက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောပါတယ်ထိုင်ဝမ်ကိုဒေါ်လာတန်း 2,000 ကျော်ဖို့စစ်လက်နက်ပစ္စည်းတွေရောင်းချပေးဖို့အမေရိကန်ဆိုရကအတည်ပြုလိုက်တယ်ဆိုတာကိုတော့ပင်တဂွန်စစ်ဌာနချုပ်ကတောက်ကြနေမှာပြောပါရယ်ဒီထဲမှာယူကရိန်းမှာစစ်တပ်အုံပြုခဲ့တဲ့အစ်မြင့်လေကြောင်းရံကာကွယ်ရေးစနစ်ထိုင်ဝမ်ကိုပထမဆုံးအကြိမ်ပေးဖို့သွားဖို့လဲပါပါရယ်အမေရိကန်အနေနဲ့ထိုင်ဝမ်ကိုတရားဝင်နိုင်ငံတစ်ခုအဖြစ်နဲ့တတ်မှတ်ရေးအရအသိမှတ်ပြုဆက်ဆံတာမရှိပေမဲ့လို့လဲတရုတ်ကသူပိုင်တယ်လို့ပြောနေတဲ့ထိုင်ဝမ်ကိုကိုခုခံကာကွယ်နိုင်အောင်လိုအပ်တဲ့အကူအညီတွေပေးသွားဖို့အမေရိကန်ကဥပဒေတချို့ချမှတ်ပြဋ္ဌာန်းထားတာပါရှင်ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညာဝင်းအောင်ပါ။ View American အတန်ရဲ့ဒီအောက်တိုဘာလ28ရက်တနင်္ဂနွေနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဂျိုရုဆလောက်အပြင် VOA website လိမ့်စာ burmese.voanews.com နောက် YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးတဲ့အချိန်နဲ့ဗျိုင်းနဲ့တည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။အားလုံးပဲကျန်းမာပေးခင်ကြပါစေ။ကျမခင်ဗျထွေးပါရှင်။
This program has come to you from the Voice of America, Washington.